Welcome to the Voice of America in Burmese.
Minglam and Kimasha, Washington Bureau of View American Tangali, Natown Sette, Sayori Langaye, Tautanim and Kinsey and Ego, Namasano Jim and Chamaigani Kunanaiti, Dinomita Nasali Lizen and Azette, Lamita Tia Guze Rugani, Dayak Tong and Bini Babi, Chima Kimutaba. Yamanangama, Sitaka, Anatina, Lee and Yang Nated, Sadabrini Yamabe, NLD Amuda Democracy, Puetoga, now Gons on the Ukite, NLD Nayaka, Uwentain, attending Kalaya Babi.
Now, maybe you have been Hawaii, Kanana Bangana, Diga Bangana, Sinami Lume, go on at the Sinari Comet in a Lija Tare. So now you're a little Malaga. I do not be here.
ตุอพังคันยาบิตุโกณีดีรอโกขอตั้วจิงมาเสร็จตวยเมียนทารากูถอดล้นไปบาเมนาวอนาตึ้งจิงกระเดกะนี่ทิ้งทิ้งทาเดตินินนายจิ้งทีดาดิกะสีมันกิ้งเนี่ยบันไดวินจีดอยีชูอกุริเปียมะลุเตเดเพียงอัศเสตวยล้นวะมะยะเตเดจองเนอะกุอัตเปพั่วซี้ไลเกเสอุชูยีกองสีมาปาวนพุตวยเลไคญูตาปาร์ตี้เปียวกวนยากะลักขันไลดาริโกนาเสียนมาผิดไปดาเพียงปีป้ายอกเดโมคราซีเยตอกชาตูริกะตะมะละอูเวนเนี่ยနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်း
Officer Paul, American Tamara Joe Biden ga taung su lai par.
The Burmese military should relinquish power they have seized, release the advocates and activists and officials they have detained, lift the restrictions on telecommunications, and refrain from violence.
ရယူထားတဲ့အာဏာကိုမြန်မာစစ်တပ်ဆက်လက်တင်ပါတယ်။ဖမ်းဆီးထိန်းသိမ်းထားခံရသူတကြွလှုပ်ရှားသူတွေနဲ့တာဝန်ရှိသူတွေအားလုံးကိုပြန်လွှတ်ပေးရပါမယ်။ Telecommunication ဆက်သွယ်ရေးလုပ်ငန်းမှာကန့်သက်ချက်တွေချထားတာကိုလည်းလွတ်သိမ်းပေးရပါမယ်။အင်အားအသုံးပြုမှုကိုချုပ်ကြီးရှောင်ကြဉ်ရပါမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒီမိုကရေစီစနစ်မှာအင်အားတစ်ခုကနေပြည်သူတွေရဲ့ဆန္ဒကိုအာဏာသုံးပယ်ချဖို့ဘယ်တော့မှမကြိုးစားသင့်ဘူးလို့လည်းသူကပြောပါတယ်။ဂျုံကြီးစိတ်ချရတဲ့ရွေးကောက်ပွဲတစ်ခုရဲ့ရလဒ်ကိုဖျောက်ဖျက်ဖြစ်ဖို့လည်းမလုပ်တင်ကြအောင်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲကမ္ဘာတဝန်းကမဟာမိတ်မိတ်ဆွေနိုင်ငံတွေအတူတူပူးပေါင်းပြီးမြန်မာနိုင်ငံကအာဏာသိမ်းကိစ္စကိုတုံ့ပြန်ဖြေရှင်းဖို့အရေးအမေရိကန်နိုင်ငံအနေနဲ့ကြိုးပမ်းဆောင်ရွက်နေခဲ့တယ်လို့လည်းသူကပြောပါတယ်။အခုတော့မြန်မာအရေးကိစ္စကိုသမ္မတဂျိုးဘိုင်ဒန်ကသူသမ္မတဖြစ်လာပြီးပထမဆုံးပြောကြားတဲ့နိုင်ငံရေးရမူဝါဒဆိုင်ရာမိန့်ခွန်းမှာထည့်သွင်းကြေညာသွားတာဖြစ်ပါတယ်။အဲ့ဒီမိန့်ခွန်းကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအစအဦးမှာဒေသစံတော်ချုပ်ဂျက်တာပရင်းနဲ့မွန်လွယ်ပိုင်းမှာပြောကြားသွားတာဖြစ်ပါတယ်။သူအနေနဲ့စီနေထက်လွတ်တော်ကလူနည်းစုကောင်းဆောင် Republican မှာ Mitch McConnell နဲ့လည်းမြမအရေးကိစ္စဆွေးနွေးကြကြပြီးနှုတ်စလုံးတသဘောတည်းရှိကြတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ခင်ဗျ။ဒေါက်တာဆန်းစုကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့ကုလသမဂ္ဂလူ့ကြေးရေးကောင်စီကစက်တာပရီနီကတင်းကျပ်တင်းကျပ်ထဲတောင်းဆိုလိုက်ပါတယ
် The members of the Security Council expressed deep concern at the declaration of a state of emergency imposed in Myanmar by the military on the 1st of February
မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးများတာနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တခြားလူပုဂ္ဂိုလ်တွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်လူကြီးကောင်စီအဖွဲ့ဝင်နိုင်ငံတွေကအထူးပဲစိုးရိမ်မိပါတယ်။ဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်လုပ်ပေးဖို့လူကြီးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကတောင်းဆိုလိုက်ပါတယ်လို့လူကြီးကောင်စီဥက္ကဋ္ဌဗြိတိနိုင်ငံကတာမတ်ကြီးဘာဘရာဝုဒ်ဝတ်ကဖတ်ကြားကြေညာသွားတာဖြစ်ပါတယ်။ဗြိတိနိုင်ငံကတာမတ်ကြီးဝုဒ်ဝတ်ဖတ်ကြားတော်ခဲ့တဲ့ကြေညာချက်ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းချိန်ကစပြီးလူကြိုးရေးကောင်စီအနေနဲ့ပထမဆုံးထုတ်ပြန်တဲ့ကြေညာချက်လည်းဖြစ်ပါတယ်။အဲဒီကြေညာချက်မှာဒီမိုကရေစီဖြစ်စဉ်ဆက်လက်ရှင်သန်ရေးအင်အားသုံးအချက်မဖက်ရေးအခြေခံလူ့အခွင့်အရေးတွေနဲ့ဥပဒေစိုးမိုးရေးကိုလေးစားလိုက်နိုင်ရေးအလေးထားဖော်ပြထားပါတယ်။အဖွဲ့ဝင်15နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအကျိုးစီးပွားနဲ့အညီတစ်ဖက်ဆက်ဆက်ဆွေးနွေးရေးနဲ့မြို့သားပြည်နယ်တပြည့်ရေးကိုအားပေးထောက်ခံတယ်လို့လည်းလူကြိုးရေးကောင်စီကပြောပါတယ်။ဒေါက်ဆန်းစုကြည်နဲ့ထိသိမ်းထားသူအလုံးချက်ချင်းပြန်လည်ပေးဖို့တောင်းဆိုတဲ့အပြင်ရက်ဖက်အဖွဲ့အစည်းတွေ၊မီဒီယာတွေနဲ့သတင်းသမားတွေပေါ်ကန့်သက်ချုပ်ချယ်မှုတွေလုပ်နေတာကိုလည်းအလွန်ပဲစိုးရိမ်ပူပန်မိတယ်လို့လူကြိုးရေးကောင်စီကပြောပါတယ်ခင်ဗျ။ မြန်မာရေးကိစ္စလူမျိုးရေးကောင်စီကကြင်ညာချက်တစ်စောင်တညီတညွတ်တည်းထုတ်ပြန်လိုက်တဲ့အပေါ်တရုတ်ကုလသမဂ္ဂအဖွဲ့ရုံးကပြောဝင်ရကထက်စစ်ရှင်းလင်းချက်ထုတ်ပြန်ပါတယ်။အဲ့ဒီရှင်းလင်းချက်မှာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့လူမျိုးရေးအရာတည်ငြိမ်မှုအပြင်ရင်းနှီးနဲ့အမျိုးသားပြည်လဲတည်မြဲရေးအတွက်ဦးစားပေးစဉ်းစားတင်တယ်လို့တရုတ်နိုင်ငံကအမြတ်တစီရှုမြင်နေခဲ့တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လဲတရုတ်နိုင်ငံကစီးဝေးမှာအပြစ်သဘောဆောင်ပါဝင်ဆွေးနွေးခဲ့ပြီးကျညာချက်ပါစာသားတွေကိုပုံမကောင်းမောင်းအကူအညီပေးခဲ့တယ်လို့သဘောတူညီချက်ကိုတညီတညွတ်ထဲရအောင်လဲကြိုးပမ်းခဲ့တယ်လို့ပါရှိပါတယ်။မြန်မာနိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်ရေးနိုင်ငံရေးရလွတ်လပ်ခွင့်နေမြေတည်တဲ့ခိုင်မြဲရေးနဲ့စီးလုံးညီညီရေးအတွက်လှုပ်ဆောင်သွားဖို့အတွက်ခိုင်ခိုင်မာမာယက်တည်သွားဖို့အဖွဲ့ဝင်နိုင်ငံတွေကကတိပြုခဲ့ကြတယ်လို့လဲတရုတ်ပြောခွင့်ရရဲ့ကျညာချက်မှာပါရှိပါတယ်။လူမျိုးရင်းကောင်စီကစက်တာပရိနစ်ကထုတ်ပြန်တဲ့ကျညာချက်မှာအနာသိမ့်သူတွေကိုပြစ်တီဝေပါတဲ့စာသားပါဝင်ခြင်းမရှိပါဘူး။ဗြိတိနိုင်ငံကရေးသားခဲ့တဲ့ပထမမူကြမ်းမှာသာပါရှိခဲ့တာပါ။မြန်မာနိုင်ငံကိုအဓိကထောက်ခံအားပေးလေရှိပြီးဗီဒီယိုအနာလဲသုံးနိုင်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကကြီးညာချက်မူကြမ်းပါစာသားတွေကိုပြုပြင်လိုတာကြောင့်စက်တာဘရိနေအထိအချိန်ပေါ်ပေးဖို့တောင်းဆိုခဲ့တာပါ။အင်္ဂါနေ့ကဆက်ခဲ့တဲ့တရုတ်နိုင်ငံနဲ့တန်တမာကြီးရာစီဇက်ဆူရီဘယ်ရီကတိတ်ကိုခက်ခဲကြောင်းတန်တမာတို့က AFP သတင်းဌာနကိုပြောပါရယ်ခင်ဗျ။မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့အာဏာသိမ်းမှုအပေါ်တန်ခတ်အရေးယူဖို့အတွက် American သမ္မတရဲ့အမိန့်အာဏာတရားထုတ်ပြန်ဖို့စဉ်းစားဆောင်ရွက်နေတယ်လို့ American သမ္မတရဲ့အမျိုးသားလူမျိုးရေးအကြံပေး Jake Sullivan ကပြောပါတယ
် Getting too far ahead of ourselves we are reviewing the possibility of a new executive order and we are also looking at
သမ္မတအမိန့်တရားထုတ်ပြန်ဖို့အတွက်ဖြစ်နိုင်ခြေရှိတာတွေကိုကျွန်တော်တို့ပြန်လည်သုံးသပ်နေပါတယ်တိတိကျကျပြတ်ထားတဲ့လူပုဂ္ဂိုလ်တွေကိုရောစစ်တပ်ကထိန်းချုပ်ကင်ရွယ်နေတဲ့ကုမ္ပဏီအဖွဲ့အစည်းတွေကိုရောတန်ခတ်အရေးယူဖို့ကြိုးပမ်းနေပါတယ်လို့မြို့သားလူကြိုရေးအကြံပေး Jake Sullivan ကစက်တာဘရီနီကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုအခါမြမအရေးကိစ္စ American နိုင်ငံကနိုင်ငံရေးပါတီကြီးနှစ်ခုစလုံးရဲ့ထောက်ခံမှုကိုရရှိထားပြီးဖြစ်ကြောင်းနဲ့အာဏာသိမ်းမှုကိုတုံ့ပြန်တဲ့တန်ခတ်အရေးယူမှုဥပဒေမူကြမ်းတစ်ခုကိုပြဋ္ဌာန်းနိုင်ရေး American အစိုးရအနေနဲ့ Congress လွှတ်တော်နဲ့အတူလက်တွဲအလုပ်လုပ်နိုင်မယ်လို့ယုံကြည်တယ်လို့လည်းမြို့သားလူကြိုရေးအကြံပေး Mr. Sullivan ကပြောပါတယ်မြမအရေးကိစ္စအတွက်ကမ္ဘာတဝန်းကမိတ်ဆွေမဟာမိတ်နိုင်ငံတွေနဲ့လက်တွဲအလုပ်လုပ်သွားမယ်လို့လည်းသူကပြောပါတယ် American သမ္မတ Joe Biden ကိုယ်တိုင်ကလည်း Democracy ရေးအတွက်ယက်တည်သွားမယ်လို့တင်းလာနေကကတိပေးပြောကြားလိုက်တယ်လို့သမ္မတ Barack Obama လက်ထက်ကတဖြည်းဖြည်းချင်းဖြည့်လျှော့ရုပ်သိမ်းပေးခဲ့တဲ့တကက်ပိတ်ဆို့မှုတွေပြန်ချမှတ်သွားမယ်လို့လည်းချိန်ကြောက်ပြောဆိုထားခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းမြန်မာနိုင်ငံကိုပေးရနေတဲ့အကူအညီပေးရေးအစီအစဉ်တွေကိုပြန်လည်သုံးသပ်နေတယ်လို့ဒီတစ်ပတ်ထဲမှာပြောဆိုထားပါတယ်ခင်ဗျာ
။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ညဘိုင်းဒိုမီတာ40 kHz 8.13 ညဘိုင်းဒိုမီတာ58 kHz 5805နဲ့ဘိုင်းလမီတာ190 kHz 1905တို့ကလည်းထုတ်လည်ပေးနေပါသေးရှင
် VOA မြန်မာဘိုင်းရဲ့တောက်ကြနေမနေ့ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါပြည်သူ့ရှေ့ဆောင်ပါတီ PPP ဥက္ကဋ္ဌဒေါက်တာဒေါ်သက်သက်ခိုင်ကိုလူကယ်ပြန်ဝင်ကြီးဖြစ်နေခန့်လိုက်တယ်လို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကဖေဖော်ဝါရီလ4ရက်ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတာဟာမလိုလားအပ်တဲ့အခြေအနေဖြစ်ကြောင်းအာဏာသိမ်းတာကိုဘယ်နိုင်ငံသားကမှသဘောတူမှာမဟုတ်ကြောင်း NLD အစိုးရဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းအရက်ဖက်စစ်ဖက်ဆက်ဆံရေးကိုမတည်ဆောက်နိုင်ခဲ့ဘူးလို့သူမြန်ကြောင်းစစ်တပ်နဲ့ပြည်သူတွေကြားမှာစိတ်ဝမ်းကွဲကုန်ပြီးအမုန်းတရားတွေကြီးမားနေကြောင်း PPP ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ကVOA နဲ့တီးတန့်မြင်မြန်ကမ်းမှာပြောကြားခဲ့တာပါ2020နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာမမျှတတဲ့လုပ်ရက်တွေရှိနေတယ်လို့ယူဆတဲ့ကိစ္စကိုဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့တိုင်ပင်ဆွေးနွေးဖို့နေပြည်တော်မှာပြီးခဲ့တဲ့ဩဂုတ်လကတွေ့ဆုံခဲ့ကြတဲ့34ပါတီထဲမှာပြည်ခိုင်ဖြိုးပါတီနဲ့အတူဒေါက်တာသက်သက်ခိုင်တို့ရဲ့ PPP ပါတီလည်းတက်ရောက်ခဲ့တာပါ2015ရွေးကောက်ပွဲမှာ NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ရန်ကုန်တိုင်းဒဂုံမြို့နယ်ကနေအရွေးချယ်ခံရတဲ့ဒေါက်တာတက်တက်ခိုင်ဟာပါတီကနေပြည့်ရထားတဲ့တာဝန်တွေကနေအရက်ဆိုင်ခံရပြီးတဲ့နောက်2019မှာပါတီကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်အုပ်ချုပ်ရေးအဖွဲ့ကိုတင်ဝင်အစိုးရတည်းအဖြစ်နဲ့အတိမတ်ပြုမပြုဆုံးဖြတ်ရမှာ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံများဆိုင်ရာလမ်းညွှန်ချက်နဲ့အညီလှုံ့ဆော်သွားမယ်လို့အဖွဲ့ပြောခွင့်ရ Gary Rice ကချက်တဲ့ပရင်းနေမှာပြောပါတယ်။ မြန်မာနိုင်ငံကအခြေအနေတွေကို IMF ကအနည်းကစောင့်ကြည့်နေကြောင်းနဲ့လက်ရှိဖြစ်ရပ်တွေမြန်မာလူထုပေါ်တည်ရောက်မှုတက်ထူးဆိုရင်ကြောင်းလဲ Rush က IMF ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်အရေးပေါ်ငွေဖြစ်ဒေါ်လာတန်း350ကို IMF ကမြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းရင်တည်ရအလိုမှာပဲလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်အခုမြန်မာနိုင်ငံမှာအထိမ့်သိမ်းခံနေရတဲ့ဒေါန်ဆန်းစုကြည်အစိုးရအဖွဲ့နဲ့ရရှိထားတဲ့သဘောတူညီမှုအတိုင်းကိုရိုနာဗိုင်းရပ်စ်အတွက်သုံးဆဖို့စနစ်တကျနဲ့ IMF ကနေလွှဲပြောင်းပေးခဲ့တာဖြစ်ပြီးဒီထဲမှာငွေကြေးသုံးဆမှုပွင့်လင်းမြင်သာမှုရှိဖို့နဲ့စည်ရင်းစစ်မှုတွေလုပ်ဖို့တွေပါပါဝင်တယ်လို့လည်း Rush ကပြောပါတယ် IMF ရဲ့မြန်မာကိုပေးတဲ့ငွေလွှဲပြောင်းမှုနဲ့ပတ်သက်ပြီးအကျွမ်းဝင်သူတွေကတော့အခုလိုပေးရခြင်းကအကြောင်းမလှခြင်းနဲ့တိုက်ဆိုင်နေကြောင်းနဲ့အခုပေးတဲ့ထောက်ပံ့ငွေမျိုးဟာကြိုတင်စည်းကမ်းသတ်မှတ်မှုနည်းနည်းပဲထားပြီးတစ်လုံးတည်းပေးလိုက်တာမျိုးဖြစ်ကြောင်းပြောကြပါတယ်စေုပ်ချုပ်ရေးအဖွဲ့ကမြန်မာနိုင်ငံဗဟိုဘဏ်အကြီးအကဲဖြစ်တဲ့အရင်စစ်စိုးရလက်ထက်ကဦးတန်းကြီးကိုခန့်အပ်ခဲ့တဲ့နောက်မှာမြန်မာဗဟိုဘဏ်ရဲ့တီးခြားလွတ်လပ်တဲ့အမိခိုကင်းမှုဆိုင်ရာကိုစိုးရိမ်မှုရှိမရှိမေးမြန်းရမှာတော့ဒီဗဟိုဘဏ်ရဲ့တီးခြားလွတ်လပ်မှုဆိုင်ရာဟာ IMF ရဲ့အခြေခံမူဝါဒတွေထဲကတစ်ခုဖြစ်နေ IMF ကယုံကြည်ပြီးပံ့ပိုးမှုပေးတာဖြစ်ကြောင်းလဲ Rush ကပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာစောင့်ကြည့်လေ့လာနေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရကျေးဇူးပေးနေမှာကမ္ဘာတစ်လွှာဒီရောဂါကူးစက်ခံသူတန်ပေါင်း104တန်းကျော်ရှိပြီးသေဆုံးရသူက2တန်း3သိန်းနီးပါးရှိနေပါပြီ။အမေရိကန်နိုင်ငံကကူးစက်သူ26တန်းကျော်နဲ့အများဆုံးဖြစ်ပြီးသေဆုံးရသူက4သိန်းခွဲကျော်ရှိပါတယ်။အိန္ဒိယကကူးစက်သူ10တန်းကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးဘရာဇီးကကူးစက်သူ9တန်းကျော်နဲ့တတိယအများဆုံးပါ။မြန်မာနိုင်ငံမှာတော့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ February 3ရက်နေ့အထိထုတ်ပြန်ထားတဲ့အစိုးရအရပြည်ရင်းမှာကာယရောဂါကြောင့်သေဆုံးရသူ3100ကျော်နဲ့ကူးစက်သူကတသိန်း4000ကျော်ရှိနေပါတယ်။ဥရောပဒေသတလွှာဒီရောဂါကူးစက်မှုတွေတိုးနေပြီးဒီကာယရောဂါအန္တရာယ်ကကြီးမားနေစေဖြစ်ပေမဲ့တနိုင်ငံလုံးတိုင်းပြည်နဲ့လော့ကဒေါင်းချကန့်သတ်မှုတွေနောက်ထပ်ထပ်ပြီးလုပ်ဖို့တော့လုံးဝမထင်ဘူးလို့ပြင်သစ်ဝန်ကြီးချုပ်ကကြေညာနေမှာပဲပြောကြားခဲ့ပါတယ်။ဒါပေမဲ့ဒီရောဂါကူးစက်မှုမရှိအောင်တော့လိုအပ်တဲ့ကြိုတင်ကာကွယ်မှုအားလုံးကိုလုပ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ယူဂန်ဒါနိုင်ငံမှာကလေးစစ်သားဘဝကနေLRA ဖျားသခင်ရဲ့တိုက်ခိုက်ရေးတပ်ဖွဲ့တပ်မှုတအူးဖြစ်လာသူဒိုမနစ်အောင်ဝမ်းကိုစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကစစ်သည်ပြင်းနေမှာစီရင်ချက်ချမှတ်လိုက်ပါတယ်။အသက်45နှစ်ရှိပြီဖြစ်တဲ့အောင်ဝမ်းဟာ2000ခုနှစ်အစောပိုင်းမှာကလေးငယ်တွေတပ်ဖြတ်မှုအပါအဝင်နှိမ့်ဆိုင်ညှဉ်းပန်းမှုတပ်ဖြတ်မှုမရိမ့်မှုလိန်ကျွမ်းပြုမှုအပါအဝင်အကြမ်းဖက်မှုတွေနဲ့ဆက်နွယ်နေတဲ့ပြစ်မှုပေါင်း60ကျပ်မှုကိုကျူးလွန်ကြောင်းပြစ်မှုထင်ရှားတွေ့ရတယ်လို့တရားသူကြီးဘာထရမ်စတ်ကစီရင်ချက်ကိုကျင်းရရမှာထည့်သွင်းပြောကြပါတယ်။အွန်ဝန်ဟာ LRI အခြေခံတပ်မှုတအုပ်အနေနဲ့ဒုက္ခသည်စခန်းကိုတိုက်ခိုက်ဖို့အမိန့်ပေးခဲ့တယ်လို့လည်းတရားရုံးကပြောပါတယ်။သူ့ရှင်တွေကတော့ဒိုမနစ်အွန်ဝန်ဟာသူကိုယ်တိုင်လည်းကျူးလွန်မှုဒဏ်တွေကိုခံခဲ့ရတဲ့ကလေးစစ်သားဟောင်းတယောက်သာဖြစ်ကြောင်းပြစ်မှုကျူးလွန်ခဲ့ခြင်းမှာလည်းအတင်းကျပ်ဖိအားပေးခံရမှုတွေရှိနေတာဖြစ်ကြောင်းရှောက်လဲခဲ့ကြပါတယ်။တရားသူကြီးတွေကတော့သူဟာ2002ခုနှစ်ကနေ2005ခုနှစ်အတွင်းစစ်သားရာပေါင်းများစွာကိုအုပ်ချုပ်နေချိန်မှာမရေမတွက်နိုင်တဲ့ရာဇဝတ်ပြစ်မှုတွေကိုတာဝန်ရှိသူလူကြီးတအုပ်ဖြစ်နေသူ့ဆန္ဒအလျောက်ကျူးလွန်တာဖြစ်ကြောင်းပြောဆိုပြီးရှေ့နေတွေရဲ့ရှောက်လဲချက်ကိုလက်မခံပယ်ချခဲ့ကြပါတယ်နောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးကြတာပါအခုတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာအရွေးကောက်ခံလွှတ်တော်မှတ်တွေလွှတ်တော်ခေါ်ယူတဲ့ February 1ရက်တနင်္လာနေ့မှာစစ်တပ်ကနေမနေ့အာရုံမတက်ခင်အာဏာသိမ်းခဲ့ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တမရဦးဝင်းမြတ်တို့ကိုဖမ်းဆီးလိုက်ပြီး NLD ပါတီကထိပ်ပိုင်းခေါင်းဆောင်တွေအစိုးရတာဝန်ရှိသူတွေကိုပါထိန်းသိမ်းခဲ့တာပါဒီထဲမှာ NLD နာယကဦးဝင်းထင်ကိုတော့စက်တပရင်းညမှာပဲနေင်ကိုလာပြီးဖမ်းဆီးသွားပါတယ်သူ့ကိုဖမ်းဆီးပြီးရန်ကုန်ကနေနေပြီးတော့အသွားအဝေးပြေးလမ်းမှာပေါ်ရောက်နေချိန်မှာသူအဖမ်းဆီးခံရပြီဆိုတဲ့အကြောင်း VOA ကိုအတည်ပြုပြောဆိုပါတယ်ကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းထားပါတယ်
ပါဝင်တယ်လားခင်ဗျာကျွန်တော်ဇဝင်လိုက်ပါ VOE ရခေါ်တာပါအ
ေးဟုတ်ပြီပြော
ဟုတ်အဘကိုသူတို့ထိမ့်သိမ့်နဲ့ကြားလို့သတင်းထွက်နေလို့အဘအခုပဲရောက်နေလဲပြောပါအောင
်ဟုတ်ငါ့ကိုနေပြီးတော့ပြန်ခေါ်သွားပြီကွာ
ခင်ဗျာ
ငါခဏခဏဘန်းလာဒီကဘန်းလာဆင်းနှင်းမြင့်လုံးမယ
်ဘယ်အရင်နေလာခေါ်သွားရလား
အေးဘော
ဘယ
်ဘယ်ပြားမှာကွာငါညနေတော့နေပြီးတော့ပြန်ရောက်တာအိမ်မအိမ်တော့လာခေါ်တော့အခုနေပြီးတော့ပြန်နေရဲကွာနေပြီးတော့မှငါ့ကိုချုပ်တာမဟာ
ကွာရန်ကုန်ကနေနေပြီးတော့သွားနေတာပေါ့နော
်အမဟိုင်ဝေ
းဟွာဟွာဟွာလေးဖြစ်စဉ်လေးကိုကျွန်တော်သိချင်လို့ပါသူတို့ကလာခေါ်တယ်ပြီးတော့အဘကိုဘယ်လိုလုပ်လဲဗာမေးတာပြုတာလုပ်သလားဘယ်လိုလဲဆိုတော
့အခိုင်းနာနေပြီးတော့ခန္ဓာနေပြီးတော့ပြန်ပို့တာဟဲ့
ဟုတ်ကဲ့အဲသူတို့ကခေါ်သွားပေးနေတာပေါ့အဘသူတို့နဲ့သွားနေတာပေါ့အခုကအဲ့လိုဆို
အဲ့လိုဟိုင်ဝေးမှာဟိုင်ဝေးမှာဟိုင်ဝေးမှ
ာတခြားကဘာများစကားပါကျင်တာရှိသေးလဲအဘ
မလုပ်ချင်ရှိရလုပ်ခဲ့ပြီဘာပါမှာတော့
အခု60ဘယ်လိုလုပ်မယ်ဆိုတော့အဘဟိုတနေ့ကပြောတာတွေလည်းကျွန်တော်တို့ကြားပါတယ်အဲ့တော့ဆက်ပြီးတော့အခုလူကကုံတလောက်ဖြစ်နေပြီသူတို့ဖမ်းတာဆိုတော့ကြံနေတဲ့လူတွေဘာဆက်လုပ်ကြမလဲဘယ်လိုလုပ်စေချင်တယ်လဲဆိုတော့အဘဆက်ဘာများမာချင်သေးလဲလို
့ကိုအောင်တော့နဲ့ကိုအောင်တော့နဲ့ပြင်ဆင်ရကောင်းမဲ့ချင်တယ်လုပ်ကြတာပဲတော်ငါပြောတယ်လို့ဒီမှာလုပ်ကြတာဟာပြည်ကျင်တာတည်ရတာ
ဆိုတော့အဘအခုသူတို့ကဘာလုပ်မယ်ဘာပြုတ်မယ်ဆိုတာတော့ဘာဘာမှအတိပေးတာအကြောင်းကြတာဘာမှမရှိဘူးပေါ့နော်ဒီတိုင်းပဲခေါ်တယ်ဆ
ိုတော့ငါဘာမှမသိဘူးငါဘာမှမသိဘူ
းဟုတ်ကဲ့ဟုတ်ကဲ့သူတို့ကတော့ကြံတဲ့လူတွေကိုခေါ်တာကတော့မေးစရာရှိလို့ဘာညာဆိုကအဘကတော့ဟိုအဲ့တော့သူတို့ဘာများပြောသေးလဲဆိုတော့ကျွန်တော်ကသိချင်တာပါတခြားထူးထူးခြားတယ်ပေါ့နော
်ဘာမှပြောရမလဲငါစီရောလို့လည်းငါဘာပြောရမရှိမင်းတို့လည်းသိပြီလားငါလည်းသိပြီလားမပြောဘူးအနောက်လို့မပြောတော့ဘူးတော်ပြီပြောရမလို့တော့လို့ငါပြောမှာ
ဒီနေ့နေပြည်တော်ကစီရင်ရေးတာမှာလွတ်တော်အမတ်တွေကြံနေတဲ့လွတ်တော်အမတ်တွေကသူတို့ကြံသစ္စာကျင့်ဆိုကြတယ်ပြောပါတယ်သူတို့သဘောနဲ့သူတို့အဲ့ဒီကိစ္စတွေရောအဘကြားမိသလားဘလို့သဘောရပါသလဲဟိုသူတို့
ငါသူတို့မင်းတို့ဒီလိုလုပ်လို့ပြောရင်ငါတောင်းအောင်ရှိတယ်နောက်ပိုင်းတော့ဖန်ခံရမယ်ဘာညာဘဝတွေပြကြမယ်အဲဘဝပြတဲ့ကိစ္စကငါတော့မပြောဘူးဒါပေမဲ့သူတို့လုပ်တာကတော့တနာလက်တနာတယ်ရှိတဲ့ရှိကြည့်တယ်ဒါပဲ
NLD ထိပ်ပိုင်းခေါင်းဆောင်တွေအခုလိုမျိုးအဖမ်းဆီးထိန်းသိမ်းကနေထမ်းသိမ်းထားနေရပါပဲတချို့ကိုပြန်ပြီးလွတ်ပေးခဲ့ရတယ်ဒေသတချို့ကတာဝန်ရှိသူတွေထဲမှာအခုထိပြန်လွတ်မလာသူတွေလည်းရှိနေတာပါ February 1ရက်နေ့ကအာဏာသိမ်းချိန်မှာထိန်းသိမ်းထားတဲ့ဝန်ကြီးချုပ်တွေဝန်ကြီးတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်ပြီးလွှတ်ပေးနေပေမဲ့တနင်္လာရီတိုင်းဒေသကြီးကစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဒေါ်ကြီးချိုကတော့ပြန်မလွှတ်သေးတဲ့အပြင်သူနဲ့လည်းလုံးဝအဆက်အသွယ်မရတဲ့အတွက်မိသားစုဝင်တွေပါစိတ်ပူပင်တော့ကရောက်နေကြပါတယ်အပြည့်အစုံကတော့မတ်ခွာညိုကပြောပြပေးမှာပါ
ဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းချိန်မှာထိန်းသိမ်းထားခဲ့တဲ့ဝန်ကြီးချုပ်တွေဝန်ကြီးတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်လွှတ်ပေးနေပေမဲ့လည်းတနင်္လာရီတိုင်းဒေသကြီးရဲ့စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဒေါ်ကြီးချိုကတော့ပြန်မလွတ်သေးတဲ့အပြင်သူနဲ့လည်းလုံးဝအဆက်အသွယ်မရတဲ့အတွက်မိသားစုဝင်တွေစိတ်ပူပင်တော့ကရောက်နေတဲ့အကြောင်းဆက်ပြီးပြောပြပေးကြပါရစေ။ကျွန်မခွာညိုပါစစ်တပ်ကအာဏာသိမ်းချိန်မှာတခြားပြည်နယ်နဲ့တိုင်းဒေသကြီးတွေမှာအစိုးရအဖွဲ့ဝင်တွေကိုထိန်းသိမ်းခဲ့သလိုပဲတနင်္လာရီတိုင်းဒေသကြီးစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဒေါ်ကြီးချိုကိုလည်းနေအိမ်ကနေခေါ်ဆောင်သွားတဲ့အကြောင်းသားဖြစ်သူကိုကောင်းထက်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဟိုအာဏာသိမ်းတဲ့နေ့ဖေဖော်ဝါရီတည့်ရက်နေ့မှာပဲမနေ့9ရက်ကလာပြီးတော့ဗိမ်းမြို့ရဲတပ်ဖွဲ့ကလာပြီးတော့ခေါ်ရတယ်ခင်ဗျာလာခုမဲ့ဆိုတာတော့ကျွန်တော်နှစ်နာရီသုံးနာရီလောက်ကတည်းကတင်ရပြီးတော့အိမ်မှာမီးစီလည်းဖွင့်ထားတယ်။ဟိုခွေးလေးကိုလည်းပဲဟိုလောင်ရီထဲကိုချက်ထားလိုက်တယ်။ဟိုလာမယ်ဆိုတာတော့ပေးချနေပြီပေါ့လေ။အဲ့တော့ဟိုစောင့်နေတာကတော့သူတို့3နာရီရှိသွားပြီ9နာရီခွဲမှတော့အိမ်ရှိမှရေကားတွေပဲလာရက်ပြီးတော့ပဲဝင်လာပြီးတော့ခေါ်ရတယ်
နေအိမ်တွေကနေခေါ်ဆောင်သွားခြင်းခံရတဲ့အစိုးရအဖွဲ့ဝင်အတော်များများကိုအခုခါမှပြန်လွတ်ပေးနေပြီဖြစ်တယ်လို့တချို့ထိမ့်သိမ်းထားခံရစေအစိုးရအဖွဲ့ဝင်ဝင်ကြီးတွေဟာဘယ်မှာရှိနေလဲဆိုတာမျိုးသိနေချရပေမဲ့ဒေါ်ရီချိုကတော့ပြန်လွတ်မပေးသေးတဲ့အပြင်ဘယ်မှာရှိနေသလဲဆိုတာကိုပါမသိရသေးပဲဖြစ်နေတာပါဒါကြောင့်မိသားစုဝင်တွေအနေနဲ့ဒေါ်ရီချိုဘယ်မှာရှိနေသလဲဆိုတာနဲ့ကျန်းမာရေးအခြေအနေကိုသိလိုနေကြတာဖြစ်ပါတယ်
အာကျွန်တော်တို့ဘာမှမသိရသေးဘူးခင်ဗျာဟိုသူအစားအသောက်အဆင်ပြေရလားအနေထိုင်အဆင်ပြေရလားဟိုဆေးဝါးအဆင်ပြေရလားလုံခြုံမှုအဆင်ပြေရလားအဲ့ဒါတွေပါဆိုဘာမှမကြားဘူ
းတနင်္လာရီတိုင်းဒေသအတွင်းမှာမိခင်ဖြစ်သူဒေါ်ကြီးချူလိုပဲဘာတဲ့မှမရပဲထိမ့်သိမ်းထားခံရသူနောက်ထပ်3ဦးရှိတဲ့အကြောင်းကိုကောင်းထက်ကအခုလိုဆက်ပြီးပြောပြပါဗျဟ
ိုအလားတူပဲဒီတခြားဝန်ကြီးတွေလည်းမကြားသေးပါဘူးမကြားသေးဘူးလို့ကျွန်တော်သိထားပါတယ်ဟုတ်သူတို့ရတော့ဒီတနင်္လာရီတိုင်းလူဝင်မှုကြီးကြပ်ရေးနဲ့လူသားရေးမြို့ဝန်ကြီးဦးကျော်မင်းလူမှုရေးဝန်ကြီးဦးဟုတ်ပင်ပြီးတော့လော့တော်ဥက္ကဋ္ဌဦးခင်မောင်အေးဟိုသူတို့အကြောင်းနေလဲမကြားသေးဘူးကျွန်တော်သိထားပါတယ်ကျွန်တော်ပြောချင်တာကတော့ဖန်စီထားတဲ့နိုင်ငံကောင်းဆောင်အမေစုတမဒဝင်းမင်းနဲ့တကွတရားဝင်ရွေးကောက်ပွဲမှာပြည်သူတွေကနေပြီးတော့တရားဝင်မဲပြီးရွေးချယ်ထားတဲ့အစိုးရဖွဲ့ဝင်တွေနဲ့လော့တော်ကိုယ်စားလှယ်တွေကိုတရားမဝင်ဖန်စီထားခြင်းအနေနဲ့အများဆုံးတော့ထားလုပ်ပေးပါဖန်စီထားတဲ့သူတွေလည်းပဲဖယောင်းနေတယ်အဆင်ပြေလားဆိုတဲ့ဟာလေးကိုတော့ဟိုတိခွင့်ပေးပါကျွန်တော်တို့ကြံခဲ့တဲ့မိသားစုဝင်တွေလည်းစိတ်ကိုလွန်လာပါ
ဒေါ်လီချိုဟာ1989ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD စတင်ထူထောင်စဉ်ကတည်းကအဖွဲ့ဝင်ဖြစ်ခဲ့ပြီး1990ခုနှစ်မြန်မာနိုင်ငံရဲ့ပထမဆုံးအကြိမ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာ NLD ပါတီရဲ့စီယုံရေးမှုအဖြစ်စတင်တာဝန်ယူခဲ့သူပါ2019ခုနှစ်ကစလို့လက်ရှိအချိန်အထိတနင်္သာရီတိုင်းဒေသကြီးရဲ့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ရှင်
မခွာညိုပြောပြပေးကြတာပါ NLD ထိပ်သိမ်းခေါင်းဆောင်တွေအခုလိုမျိုးအဖမ်းဆီးခံရခြင်းမှာပဲဆေးဥချွေကောင်စီတင်မှာပါဝင်ဖို့တက်တိုးထည့်တန်းတာကိုရခိုင်မျိုးသားပါတီ ANP အဖွဲ့ပြောခွင့်ရဒေါ်အေးနုစင်ကလက်ခံလိုက်ပါတယ်ဒါဟာဒီမိုကရေစီဆန်နှုံးအရမရင်ကျက်သေးချိန်မှာအရင်အစိုးရမဖော်ဆောင်နိုင်ခဲ့တဲ့စစ်တမ်းခံရခိုင်ပြည်သူတွေရဲ့အကျိုးစီးပွားအတွက်မြောင်မှန်းပြီးလှုပ်ဆောင်တာသာဖြစ်တယ်လို့ ANP ပါတီရဲ့မူဝါဒရေးရာဥဆောင်ကော်မတီဝင်ဦးလှစောကပြောပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ပါပြီ
။ဟုတ်ကဲ့။အရင်17ဦးပါတဲ့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှာဗိုလ်ထူးနေကပဲနောက်ထပ်9ဦးထပ်တူဖွဲ့လိုက်တဲ့အထက်အခုလိုဒီ ANP ဘက်ကလက်ခံလိုက်ပုံကိုဦးလှစောက
ဟုတ်ကဲ့ဒီ join ဆိုလက်ခံတယ်ဆိုတာကကျွန်တော်တို့ဒီ ANP နေနဲ့လက်ခံလိုက်တယ်ပေါ့
ဟုတ်ကဲ့ဘာကြောင့်မလို့လက်ခံလိုက်တာလဲ
ကျွန်တော်တို့ဒီအပြောင်းလဲမှာတော့သုံးတရားပူပေါင်းပြီးတော့ကျွန်တော်အချိန်နဲ့တရက်ကိုလှုပ်ဆောင်မယ်ဆိုတဲ့သဘောပေါ့နော်အခုအချင်းချင်းပစ်ထက်မှာကျွန်တော်တို့အရင်ခံအမျိုးသားကျူးစီပေါ်တဲ့ဘာတွေများပြောလဲနိုင်မလဲဆိုတာကိုစောင့်ကြည့်ရင်းနဲ့ပေါ့နော်လှုပ်ပါဆိုဆိုတော့
ဟုတ်ကဲ့အဲ့ဒီတော့ဒီအာဏာသိမ်းအစိုးရသဘောဖြစ်တဲ့အတွက်ပေါ့နော်တနိုင်ငံလုံးကဆန့်ကျင်နိုင်တဲ့အနေအထားမျိုးမှာရောအခုလည်းပူပေါင်းဆောင်ရွက်မှုကဘယ်လိုမျိုးတက်ရမှုရှိနိုင်မလဲ
။တနိုင်ငံလုံးဆိုမှရခိုင်ရဲ့ထူးခြားဖြစ်စဉ်တွေထူးခြားအခြေအနေတွေရှိတယ်။အခုဖြစ်တော်တဲ့ဖြစ်စဉ်ဟာဒီမိုကရေစီဆန်နှုန်းကတော့ကောင်းတဲ့လက္ခဏာတော့မဟုတ်ဘူး။ပမာပြည်ရဲ့ဒီမိုကရက်တစ်ကာဇာမကျွားမဖြစ်သေးဘူး။အခုပြောနေတာကတော့ရခိုင်မှာဒီတက်မတော်နဲ့အီအီနဲ့ကြားရမှာနော်။တော်တော်စီအပြစ်ခတ်ပြတ်ထားတယ်ပေါ့နော်။ပုံမှန်ဆက်ဆံရေးရှိနေတယ်နောက်တစ်ခုကရခိုင်ပြည်မှာပြန်ပြန်ပြောင်းတော့တခြားဒေသတွေကတော့ကျွန်တော်ကမိုးရွာလို့ရခိုင်ကတော့ရခိုင်ပြည်ကိုတာဝန်ယူခဲ့တဲ့ NLD အစိုးရအနေနဲ့တော်တော်စူးစူးဝါးဝါးပေါ်တော့လူလူနဲ့ဆက်ဆံရေးပုံပြမှုဒီမှာခံခွဲမှုအကျင့်ပြတ်ချစားမှုတွေပတ်သက်ပြီးဖြစ်တဲ့အခါကျတော့ရခိုင်ပြည်လူတို့ကဒီ NLD ပေါ်မှာတော့စိတ်နိုင်ငံချင်းလုံးတူမရှိဘူး NLD ရဲ့နိုင်ငံရေးဩဇာလည်းမရှိဘူးနောက်ရခိုင်ပြည်ကဝေကောက်ပွဲဖြစ်ဖို့လေ NLD ဘက်ကနုံနုံကြကြမရှိခဲ့ဘူးတက်မတော်ကတောင်းဆိုခဲ့တယ်အေးအေးဘက်ကတောင်းဆိုခဲ့တယ်အဲ့ဒီရက်ခမှုတွေတော့နည်းနည်းရှိတယ်။အဲ့တော့ဒီဟာတွေကတခြားဒေသတွေနဲ့မတူဘူး။အဲ့တော့ကျွန်တော်တို့ကတော့ဒီအခြေအနေမှာကိုယ့်ရဲ့ပါတီရှင်သာမှုဒေသဖွံ့ဖြိုးမှုအဲ့ဒါဖြစ်လာမဲ့နိုင်ငံအခြေအနေကိုစောင့်ကြည့်နေနေထားတဲ့အခုလောလောဆယ်ဖြစ်စင်လာတယ်ကျွန်တော်တို့တရားပါဝင်ပတ်သက်နေတယ်ပေါ့နော်။ဘယ်လောက်ထိထဲထဲဝင်ဖြစ်မလဲဆိုတော့ကျွန်တော်ပြောရဘူး။အမှန်ဒီနိုင်ငံကတော့တော်တော်လေးရှုပ်ရှုပ်ထွေးထွေးဖြစ်နေတ
ယ်။ဟုတ်ကဲ့ ANP ပါတီအတွင်းမှာရောအားလုံးလက်ခံကြရတယ်ပေါ့နော်။အခုလည်းပူပေါင်းဆောင်ရွက်ဖို့အတွက
်အဲ့ဒီဟာကလောလောဆယ်ကတော့ကျွန်တော်ရခိုင်မှာစစ်ပွဲတွေဖြစ်ခဲ့တယ်တမတော်ဖက်ကလည်းဒီကိန်းနာကျင်မှုတွေရှိတယ်အေးဖက်ကဖြစ်ခဲ့နာကျင်မှုရှိတယ်ဒီလူတွေလည်းအများကြီးရတဲ့မှာစစ်ပွဲဖြစ်ထုံးတဲ့အတိုင်းအပြစ်မဲ့တဲ့ပြည်သူလည်းစေစားကြည့်ရတယ်ဆိုတဲ့ကြံဖက်ပုံမှန်နဲ့တရားနဲ့ရှိတဲ့ပြည်လက်တော်ရောဒီကိအများကြီးဖန်ဆီးထားတာလည်းရှိတယ်အဲ့တော့ဒီဟာတွေကတော့တမတော်နဲ့အေးအေးနဲ့ကျုံ့ဆုံးပြအပြစ်ခတ်ရလိုက်ပြီးတဲ့နောက်ပိုင်းနော်ဂျန်ယောင်တချို့တူလာတွေတွဲလို့တွေပေါ့နော်ဒီယူကောဘိုကိစ္စနဲ့တူလာတွဲလို့တာပေါ့တော့ခံကြည့်သူတွေတက်တော့စပေါ့တခုပေါ့နော်ဟိုရုပ်ပိုင်းဆိုင်ရာကိုစိတ်ပိုင်းဆိုင်ရာတော့ဆက်ပေါက်တစ်ခုတော့ရပြီးတော့ဟိုတစုံတရာအရင်တော့ဆိုင်ရင်ပူပင်ဆင်းရဲဒုက္ခတွေအရုံစုံတာညံ့ညံ့နေနေတာရှိတာပေါ့နော်။ဒါလည်းကျွန်တော်ပြောတောင်းတော့ဘောအေးအေးကိုရောဒါပြည်သူတရားမှာဘာလို့ပြောဒီအချိန်လေးမျိုးကို NLD ကလည်းအပြည့်ရှင်းနိုင်ရဲ့ဘူးနောက်တစ်ခါကျွန်တော်တည်တဲ့လောက်တော့တမတော်နဲ့ဒီအေးနဲ့ပြစ်ခတ်ရဆဲပြီးတော့လုပ်တဲ့အပေါ်မှာလည်း NLD ခက်ကလည်းပြည်သူဘောဆောင်တဲ့တုံ့ပြန်မှုတွေမရှိခဲ့ဘူး။အဲ့တော့လောလောဆယ်မှာတော့ကျွန်တော်တို့နိုင်ငံရေးချင်တာမှုအတွက်တော့ဟုတ်ပါဒီရှင်သာမှုတက်တော့လောလောဆယ်မှာတကြုံတရာတော့ပါဝင်ပတ်သက်နေရအောင်ပါပဲ
ဟုတ်ကဲ့တခြားတိုင်းသားပါတီတွေအဖွဲ့တွေအင်အားစုတွေနဲ့ရောအခုလိုဆုံးဖြတ်ချက်အပေါ်မှာတက်ရမှုရှိနိုင်မယ်လို့ထင်လား
အခုလောလောဆယ်မှာတော့ညာကိုရခိုင်ပြည်ကကိုရခိုင်ပြည်သူတွေရဲ့ညဉ့်ညမ်းမှုကိုပေါ်ဆောင်နိုင်ဖို့တကယ်အများကြီးစဉ်းစားနေပါတယ်တိုက်ပြီးတစ်ခုလုံးဒီမိုကရေစီရေတော်ဘုံကြီးတစ်ခုလုံးကိုတော့ကျွန်တော်လွှမ်းခြုံပြီးစဉ်းစားနိုင်နေတာမရှိဘူးအဲ့လိုလွှမ်းခြုံစဉ်းစားပြီးတကြုံတရာအကူယုံကြည်ခဲ့တဲ့အစိုးရပဲကျွန်တော်တို့ရခိုင်ပြည်သူတွေရဲ့ကောင်းကျိုးကိုပေါ်ဆောင်မပြေးနိုင်ရဘူးဆိုတော့ခုဘကကန့်ကန့်လာတာကိုကျွန်တော်လက်ခံလိုက်တယ်။နောက်ပြီးတော့ဘလောက်ထိတိုင်းတာပြူပေါင်းမလဲနောက်တစ်ခုကလက်ရှိအစိုးရဘက်ကကျွန်တော်တို့ရဲ့လူကျင်တဲ့ရခိုင်ပြည်ရဲ့ကြီးငြိမ်မှုဖွံ့ဖြိုးမှုငြိမ်းချမ်းမှုကိုဘလောက်ထိပေါ်ဆောင်နိုင်မလဲနော် အဲ့ဒါတွေတော့ကျွန်တော်တို့တောင်းကြည့်ရမှာပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဦးလာဆော့ခင်ဗျာ
ဦးဦးလာဆော့ကိုကိုဝင်းမင်းကဆက်တဲ့မေးမြန်းပြီးတင်ပြပေးခဲ့တာပါနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်ဖမ်းဆီးထားတဲ့သူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်အမေရိကန်နိုင်ငံလက်စ်ဖီဂတ်မြို့မှာနေထိုင်တဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေကတောင်းဆိုလိုက်ကြပါတယ်ဒါအပြင်မြန်မာဒီမိုကရေစီရေးနဲ့စစ်ကောင်ဆောင်တွေကိုဖိအားပေးနိုင်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်အမေရိကန်အစိုးရအဖွဲ့နဲ့သက်တော်အမတ်တွေကိုလည်းတိုက်တွန်းသွားမယ်လို့ပြောပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါ
။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးမြင့်အပါအဝင်ဖမ်းဆီးထားတဲ့သူတွေကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံလော့စ်ဗေးဂတ်မြို့မှာနေထိုင်ကြတဲ့ပြည်ပရောက်မြန်မာလူမျိုးတွေကတောင်းဆိုလိုက်ပါတယ်။ဒါပြင်မြန်မာဒီမိုကရေစီရေးနဲ့စစ်ကောင်ဆောင်တွေကိုဖိအားပေးနိုင်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လွှတ်တော်အမတ်တွေကိုတိုက်တွန်းသွားမယ်လို့လည်းပြောပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းမှုကိုစတင်ပြီးဒီမိုကရေစီကိုထောက်ခံတဲ့ဆန္ဒပြတဲ့လှုပ်ရှားမှုတရက်ကိုအမေရိကန်ပြည်ထောင်စုလော့စ်ဗေးဂတ်မြို့လယ်မှာကြာသပတေးနေ့ကလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲအတွင်းမှာနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ဖန်စီထားတဲ့သူတွေကိုပြန်လွတ်ပေးဖို့အဓိကတောင်းဆိုခဲ့ကြတယ်လို့လာစေဂတ်မြို့မှာနေထိုင်တဲ့ကုကြောက်စင်းက VOE ကိုပြောပါတယ
်။ဟုတ်ကဲ့ဗျာ။ကျွန်တော်လက်ရှိကမှာကျွန်တော်တို့ဂျမားနေထိုင်တဲ့လူတွေကစူပြီးတော့ကျွန်တော်တို့ဒီကလန်ဒီတိုင်းနော်နာစူပြီးတဲ့ဟိုအမလာကြီးတွေနဲ့ဆက်ပြောင်းရေးအတွက်ကိုဟိုစာရပြနေတာပေါ့။အဲ့တော့ဒီသူတို့ဖန်စီထားတာတွေကိုလက်မခံတော့တဲ့အကြောင်းအဓိကကတော့ကျွန်တော်တို့ကဒီစစ်အာဏာရှင်စစ်တပ်ကိုအကျဉ်းသက်တာရဲ့နောက်ကတော့ဒေါ်ဆန်းစုကြည်ဖမ်းဆီးထားတာကိုအကျဉ်းသက်ပါဘူ
းဒေါ်ဆန်းစုကြည်ပါဝင်စစ်တပ်ကဖမ်းဆီးထားတဲ့သူတွေအများဆုံးပြန်လွတ်မြောက်ရေးအတွက်မြန်မာစစ်ကောင်းဆောင်တွေကိုဖိအားပေးဖို့အမေရိကန်အစိုးရနဲ့လွတ်တော်အမတ်တွေကိုတောင်းဆိုသွားမယ်လို့လည်းဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့မတ်စောဆန္ဒဝင်းကပြောပါတယ
်လက်တလုံးမြန်မာအရေးနဲ့စစ်ကောင်းဆောင်များအားဖိအားစွာဖိအားပေးအေးယူဆောင်ရရန်အတွက်အမေရိကန်အကျဉ်းလွတ်တော်အောက်လွတ်တော်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစိုးရအဖွဲ့အားလက်မှတ်ရေးထိုးတောင်းဆိုသွားမည်ဖြစ်သည
်။ဒါပြင်အမျိုးသားပြည်နယ်စစ်မြေးရေးပြည်တွင်းငြိမ်းချမ်းရေးစစ်မှန်သောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဒီမိုကရေစီနိုင်ငံတော်တည်ပေါ်ထွန်းရေးအတွက်လည်းနိုင်ငံတကာမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့အတူပူးတွဲဆောင်ရွက်သွားမယ်လို့သူကပြောပါတယ်။နဗာရာပြည်နယ်လာစွေးကစမြို့မှာလုပ်တဲ့ဒီဆန္ဒပြပွဲကိုတော့အိမ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံသား40ကျော်လောက်ပါဝင်ခဲ့ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ဓာတ်ပုံလေးပိုစတာလေးကင်ဆောင်ပြီးဆန္ဒပြခဲ့ကြပြီးတော့အမေရိကန်နိုင်ငံသားတချို့လည်းဝန်းရံအားပေးခဲ့ကြတယ်လို့ကုတောက်စင်းကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းစစ်တပ်ကရသားစုရစီကနေအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့နယူးယောက်ဝါရှင်တန်လော့စ်အန်ဂျလိစတဲ့မြို့တွေမှာရှိတဲ့မြန်မာစစ်တပ်ရုံးတွေနဲ့ကောင်စစ်ဝင်ရုံးတွေအပါအဝင်Atlanta Indianapolis Fort Wayne စတဲ့မြို့တွေကအမေရိကန်အစိုးရရဲ့လွှတ်တော်အဆောက်အဦတွေတည်ရှိတဲ့နေရာတွေမှာလည်းပြည်ပရောက်မြန်မာအနွယ်ဘွားတွေကစံကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပေးမစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါလေ။ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါလေ။စလုံးပေါင်းက voabamischannel ဖြစ်ပါလေ။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တောက်ကြနေမနေ့ကင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကိုရောက်ပါပြီကျမရေးကန္တကိုမထုတ်နဲ့မပေးခင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါမြန်မာပညာရေးလောကဟာအဆက်နှိမ့်နေပေမဲ့ပါရဂူဘွဲ့ရသူတွေများပြားလာပုံနဲ့တက္ကသိုလ်ဆရာဆရာမများတွေအကြောင်းဥအောင်ခင်ကရေးတာပြီးကိုညာဝင်းအောင်ကကူညီတင်ဆက်ထားပါတယ်နားဆင်နိုင်ပါပြီ
မြန်မာပြည်မှာတက္ကသိုလ်163ခုရှိလာတာဟာ1988အရေးတော်ပုံရဲ့ရလဒ်တစ်ခုလို့ပြောနိုင်ပါတယ်။1988အရေးတော်ပုံဖြစ်ပွားလို့တက္ကသိုလ်အားလုံးကိုစေအစိုးရကနှစ်နှစ်ပိတ်လိုက်ပါတယ်။နောက် 1996 အုံကျွမ်းမှုနောက်ပိုင်းမှာတက္ကသိုလ်တွေအားလုံးကို3နှစ်ပိတ်လိုက်ပြန်ပါတယ်။အဲ့ဒီနောက်ပိုင်းမှာပညာအဆင့်အတန်းနှင့်ကျလာပြီးမဲ့တက္ကသိုလ်ဥယျာဉ်တိုးပွားလာပါတယ်။ပညာရေးဝန်ကြီးဌာနလက်အောက်မှာတက္ကသိုလ်66ခုရှိပြီးအခြားဝန်ကြီးဌာန12ခုအောက်မှာ96ခုရှိပါလေ1988မှာတက္ကသိုလ်6မျိုးရှိခဲ့ရာကစေအစိုးရလက်33မျိုးအထိရှိလာပါတယ်တက္ကသိုလ်ဆရာမလိုအပ်တဲ့ PhD ပါရဂူဘွဲ့ကိုမြန်မာပြည်မှာချီးမြှင့်လာတာအနည်း20ရှိနေပါပြီ2012ကိုရောက်တော့တက္ကသိုလ်10ခုမှာ PhD ဒေါက်တာဘွဲ့ရသူ5000နီးပါးရှိလာပါတယ်အခုလဲဒေါက်တာဘွဲ့အတွက်ကြိုးပမ်းနေသူ2000ကျော်ရှိကြောင်းသိရပါတယ်ဒေါက်တာဘွဲ့ရဆရာဆရာမများလာပြီးမဲ့ရတဲ့လစာနဲ့အလုပ်ခွင်အခြေအနေကိုမကြိုက်ကြဘူးလို့မန္တလေးတက္ကသိုလ်ဆရာဆရာမ200ကျော်ကိုစုံစမ်းမေးမြန်းခဲ့တဲ့ညီပြဆရာမဇွဲဝတီတွန်းကဒီဇင်ဘာလ18ရက်နေ့ထုတ် Oxford Tea Circle စာဆောင်မှာရေးထားပါတယ
်တက္ကသိုလ်မှာဆရာမကဆရာထက်များနေတာဟာမြန်မာနိုင်ငံရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်။86ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်နေပါတယ်။နှစ်ရှည်လာများတက်ရတဲ့မဟာဝိဇာတန်းနဲ့ပါရဂူတန်းတွေကိုစိတ်ဝင်စားတဲ့အမျိုးသားအလွန်နည်းပါတယ်။ဇွဲဝတီထွန်းမင်းများစုံစမ်းတဲ့တက္ကသိုလ်ဆရာဆရာမတွေထဲမှာ97ရာခိုင်နှုန်းဟာအလုတ်ကျဉ်းနှံ့မှုရှိကြတယ်လို့ဆိုပါတယ်။လေးစရာ၊အင်းရာ၊ဂုံတိခါနဲ့ပုံမှန်ဝင်ငွေရတာကိုဆရာဆရာမအများစုကသဘောကျနေပုံရပါတယ်။ပညာရေးနဲ့မဆိုင်တာတွေလုပ်ရပေမဲ့စာတင်နာဝါသနာပါသူဟာဆရာဆရာမဘဝကိုကျေနပ်နှစ်သိမ့်နေကြတယ်လို့ဆိုပါတယ်။ပါမောက္ခလက3,900ကျော်၊တွဲဘက်ပါမောက္ခ3,400ကျော်၊ကတိကလက2,900ကျော်၊လက်ထောက်ကတိက2,900ကျော်၊နီးပြ2,600ဖြစ်တဲ့လစာတွေဟာမိသားစုအတွက်လုံလောက်တဲ့ဝင်ငွေမဟုတ်လို့ကျေနပ်ဆရာမဟုတ်ဘူးလို့ပြောကြပါတယ
်။နီးပြတယုတ်ပြဆရာဟာတက္ကသိုလ်လောကမှာအနိုင်ဆုံးအဆင့်ဖြစ်ပါတယ်။ဒီအဆင့်ကနေလက်တော့ခတိကရာထူးရနိုင်မှုအတွေ့ရေးဖြေနှုတ်ဖြေစာမှုပဲဖြေရမယ်လို့ပညာရေးဝန်ကြီးဌာနကသတ်မှတ်တာနဲ့ပတ်သက်ပြီးမရှင်းတတ်တဲ့နည်းပြတယုတ်ပြဆီယာမတွေရှိပါတယ်စာမှုဝယ်ရလကိုဒီလကုံမှာသိနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရစ်လက်တဲ့လက်တော့ခတိကရာထူး1000ကျော်ရှိနေပြီးစာမှုဝယ်ဝင်မဲ့ဆရာဆရာမက2000နီးပါးရှိနေတာမို့ဖြေဆိုသူအားလုံးရာထူးတိုးမြင့်ခံရဖို့ရှိပါတယ်တက္ကသိုလ်တွေအကြဆရာဆရာမတွေဖြေပြောင်းနေကိစ္စမှာလဲမချေနှက်သူတွေရှိပါတယ်ဒါဟာဖြေရှင်းရခဲ့တဲ့ပြဿနာတစ်ခုဖြစ်ပါတယ
်တင်ကြားရေးနဲ့သူတည်သနာဟာဆရာဆရာမတွေရဲ့အဓိကအလုပ်ဖြစ်ပေမဲ့မဆိုင်တဲ့ယုံအလုပ်တွေလုပ်နေရတာရှိတယ်လို့ဇွဲဝတီထွန်းကဆိုပါတယ်ယုံဝန်ထမ်းတွေကွန်ပျူတာမကျွမ်းကျင်တာကြောင့်ဆရာဆရာမတွေကဝင်ရောက်ကူညီရတာမျိုးလည်းရှိပါတယ်ယာတုတုံးမြင့်တဲ့စနစ်ကိုမချေနှက်သူတွေများပါတယ်အရင်ကတော့လုတ်သက်ကိုလိုက်ပြီးရာထူးကိုတိုးပေးပါတယ်။ဒါပေမဲ့2019ကစပြီးလုတ်သက်တင်မကပဲရေးသားထုတ်ဝေမှုကိုပါထည့်သွင်းလာတဲ့အတွက်သူတေသနာစာတမ်းကိုငွေပေးပြီးထုတ်ဝေခိုင်းတာမျိုးရှိလာတယ်လို့ဆိုပါတယ်။ဒါကြောင့်ဆရာဆရာမတွေရဲ့အရေးချင်းကိုလိုက်ပြီးစုကြည့်မြင်တဲ့စနစ်ကိုသုံးသင့်တယ်လို့ဆိုပါတယ်။အရေးအသွေးကောင်းမွန်လာဖို့အတွက်တင်ကြားရေးနဲ့သူတေသနာလုပ်ငန်းကိုအုပ်ချုပ်ရေးဆိုင်ရာရုံးအလုပ်တွေနဲ့ရှင်းလင်းပြသစွာခွဲခြားထားဖို့လိုအပ်ပါတယ်။
မြန်မာ PhD ဘွဲ့ရဆရာဆရာမတွေကိုအခြေခံပညာရေးကျောင်းတွေမှာကျောင်းအုပ်ကြီးအဖြစ်ခံဘူးတဲ့အစဉ်အလာရှိပါတယ်။ PhD ဟာသူတေသနာဘွဲ့ပါကျောင်းအုပ်ချုပ်ရေးမဟုတ်ပါဘူး။ဦးလာသားဟာတက္ကသိုလ်နဲ့ဘယ်တော့မှမတူဘူး။ အခုတော့တက္ကသိုလ်ဟာမူလာဒန်းနဲ့တူးနေပြီလို့ကွယ်လွန်သူပမောက္ခဒေါက်တာတန်းထွန်းက1997မတ်လ10ရက်နေ့ကရေးထားတဲ့မှတ်စုလေးတစ်ခုကိုသတိရမိပါတယ် PhD ဘွဲ့ရတိုင်းတက္ကသိုလ်မှာအလုပ်မလုပ်နိုင်ပါဘူးလန်ဒန်မှာကျွန်တော်သားနေခဲ့တဲ့ South Free အစိုးရအထက်တန်းကျောင်းမှာ PhD ဘွဲ့ရဆရာ3ဦးရှိပါတယ်လန်ဒန်က TV အစီအစဉ်တစ်ခုရဲ့ညံကြီးရှင် Mastermind ရွေးပွဲမှာရဲတပ်သားတဦးရဲ့တမိုင်းကျွမ်းကျင်ပုံကိုအံ့ဩပြီးပါတယ်အစီအစဉ်ပြီးတော့မှအဲ့ဒီရဲတပ်သားဟာ Oxford တက္ကသိုလ်ကတမိုင်း PhD တဦးဖြစ်နေတာသိရပါတယ်တမိုင်းပါရဂူဘွဲ့နဲ့တင့်တော်တဲ့အလုပ်မရနိုင်လို့ရဲတပ်ဖွဲ့တွေဝင်လိုက်ရတဲ့သဘောဖြစ်ပါတယ်မြန်မာပြည်မှာလည်း PhD ဘွဲ့ရသူတွေကိုတက္ကသိုလ်ကအလုပ်မပေးနိုင်ရင်အခြားအလုပ်တွေကိုဝင်ရောက်လုပ်ကင်ရပါလိမ့်မယ်နိုင်ငံခြားမှာလည်းတက္ကသိုလ်ဆရာဆရာမဘဝကနေကုမ္ပဏီလောကကိုကူးပြောင်းသွားသူတွေအများကြီးရှိကြောင်းကြင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးတောင်းတချက်ကိုကိုညံဝင်းအောင်ကကိုညီပြီးတင်ဆက်ပေးကြတာပါတိုင်းသားဒေတာတွေကအခြေအနေတွေကိုပြောမပြခင်အခုတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ဆေးတီကောင်းစရာအကြောင်းကိုပြောပြမှာပါမြန်မာနိုင်ငံမှာမကြပြည်သူတွေကိုတဲကကိုဗစ်ရောဂါဖြစ်မှတွေ့လာမယ်ဆိုလို့ရှိရင်အန္တရာယ်ကြီးသူတွေကိုဥစားပေးပြီးကာကွယ်ဆေးထိုးတော့မှာဖြစ်ပါတယ်ဒါကြောင့်ကြိုတင်သိရှိပြင်ဆင်ထားတင်တာတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကပြောကြပါတယ်အားနည်းတဲ့အန္တရာယ်ကြီးသူတွေဆိုတာဘယ်သူတွေပါလဲဘာတွေကိုကြိုတင်ပြင်ဆင်ထားဖို့လိုပါသလဲဒီအကြောင်းကလေးအထုကုနဲ့အမျိုးသားအဆင့်ကာဝယ်ဆေးထိုးလုပ်ငန်းဆိုင်ရာဤပညာအကြံဖေးဖွဲ့ကဥက္ကဋ္ဌပမောက္ခဒေါက်တာဆောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြပေးမှာပါနားဆင်နေပါပြီ
โอเคကလေးအထုကုဆရာဝန်ကြီးပမောက္ခဒေါက်တာဆောဝင်းခင်ဗျာမကြခင်မှာဒီကိုဗစ် -19 ကာကွယ်ဆေးကပြည်သူတွေကိုပါစထိုးပေးတော့မှာဆိုတော့အဓိကကြိုသိပြီးတော့ပြင်ဆင်ထားတင်တာတွေကိုပေါ့နော်အဓိကဒီနေ့ပြောမှာပါဆရာအဲ့ဒီခါကျတော့ဒီကာကွယ်ဆေးရဲ့ပထမဆုံးသိတင်တာဆိုရင်ဆရာဘာကိုအဓိကစပြောမလဲ
ရေဝီဟာအဆင့်ဒီကာကွယ်ဆေးတွေကအင်မတန်စိတ်ချပြီးတော့ကျိုးအများကြီးရှိပါဒီ COVID-19 ရောဂါဆိုတော့ပုံပြောလဲအရေးကြီးတာပေါ့လေဘာလို့လဲဆိုတော့ဒီရောဂါကသာမန်တုပ်ခွေးလို့ပေါ့ဖြစ်လို့ရှိရင်ပြင်းထန်ဆိုးဝါးနိုင်တယ်အသက်ဆုံးရှုံးနိုင်တယ်နောက်ထပ်နောက်ဆက်တွဲဆိုးကျိုးတွေလည်းရှိသေးတယ်ဆိုတော့ဒီကာယောဂါကြောင့်ကျန်းမာရေးလည်းမဟုတ်လူမျိုးရေးစီးပွားရေးထိရောက်မှုတွေလည်းအများကြီးရှိတယ်ဆိုတော့ကျွန်တော်အနေနဲ့တော့ဒီကာကွယ်ဆေးတွေပေါ်လာပြီးတော့ထိရောက်ပြီးတော့အကျိုးရှိတဲ့ကာကွယ်ဆေးတွေကိုချက်ချင်းချင်းနဲ့ထိုးလိုက်ဒီကာယောဂါကိုပြီးတတ်နိုင်တယ်လို့ပြောပါ
ဟုတ်ကဲ့ဆရာကြီးအသက်တမျှအရေးပါတယ်ပြောပါပါဘောနော်အခုကိုဗစ်ကာလမှာအဲ့တော့ထူးသဖြင့်တော့ဒီတစ်ခေါက်ကအသက်အရွယ်ရှိတဲ့သူတွေကိုအဓိကဒီအသက်အရွယ်ကြီးရင်သူတွေနဲ့ယောဂအခဲရှိတဲ့သူတွေထိုးမှာဖြစ်တဲ့အတွက
်ဟုတ်ကဲ့ပါ
သူတို့အနေနဲ့ရောဆရာကြီးတည်တည်တတ်တတ်ဘာသိထားဖို့အရေးကြီးမလဲ
အခုလူလူတဲမှာဥစားပေးတော့သူပထမတစ်ဆုံးမှာပါမှာတော့65နှစ်အထက်ဒီမှာဒီဥစားပေးမျိုးနယ်ပြီးပေါ့ထုတ်ပြမှာပေါ့အဓိကတော့ချင်းမထိုးခင်မှာပေါ့နော်ကိုကျမ်းမကြီးကောင်းရလားပေါ့နော်ဖိတ်ရှားနေလို့ရှင်လဲဆွေထိုးတာကိုဆွေဆိုင်မှာပြပြီးတော့ကိုဒီစင်းနဲ့မတည့်တာပေါ့နော်ဆိုလိုတာတကယ်စားတော့တို့စေးတို့အိမ်မြင်ထတာတို့အပုပိန်ထတာတို့တမ်းမရရှိဘူးလားပေါ့ထမ်းမရှိရင်တော့သတိထားပြီးတော့ဆရာဝန်ဆရာမရှိတဲ့နေရာမှာဖြေသိလေစင်းနဲ့အမြဲတမ်းအဖွဲတိုင်းမှာထားပြီးထုတ်ပြရမှာပေါ့ခုမှပြင်းထန်တော့စေးမတည့်တာပေါ့ဥမာတချို့ဆိုဖနက်စလင်ရှော့ဖြစ်တာတို့ကျွန်တော်ဆရာဝန်သေချာပြောရမယ်ဒီဥစားမျိုးဆိုတော့ထိုးတဲ့မှာထိုးရမှာပေါ့နော်နောက်တစ်ခုကကိုတောက်နေတဲ့ဆေးဝါးတွေပေါ့ဥမာသွေးကြဲဆေးတွေပဲတောက်နေရလားဒါနဲ့မထိုးရမှာတော့မဟုတ်ဒါပေချာစစ်စစ်ပြီးတော့ရှင်ထိုးရမယ်အဲဒီကန်ဆာယောဂါတို့၆ကအစားထိုးတာမျိုးဒီလိုပြင်းထန်တာရှိတယ်အင်းမျိုးမျိုး suppress လို့ခေါ်တဲ့ခိုးကားချစီတဲ့ဆေးတွေထောက်နေရလားပေါ့အဲ့ဒါကြီးရှင်တော့လည်းဆရာဝန်ကောင်းကောင်းပြောပြပါမယ်ဟိုထိုးပြမဲ့လူတွေကလည်းဒါတွေကိုချိုးချင်မေးမြန်းမှာပါဆက်ထိုးပြတဲ့အခါကျလည်းနာရီဘက်လောက်စောင့်ကြည့်ရမှာဖြစ်ပါ
ဟုတ်ကဲ့ဆရာကြီးကာကွယ်ဆေးနဲ့ပတ်သက်လာရင်လူတွေတော်တော်များများမှာစိုးရိမ်မှုတွေရှိကြပါတယ်ဆရာဒီဒီရဲ့ဆိုဂျူ side effect ပေါ့နော်ရှိမလားဆိုပြီးတော့
ဟုတ်ကဲ့
အခုကိုဗစ်ကာကွယ်ဆေးမှရောဆရာအဓိကအဲ့ဒီအတွက်ပါပြောချင်တယ
်ရေဝီရအဖြစ်ကဘာမှာပေါ်ပြီးတဲ့ကာကွယ်ဆေးတွေကအချို့ကဖြစ်တယ်အများကြီးများပါတယ်ဒီလိုပဲအခုကိုဗစ်ကာကွယ်ဆေးခုထိုးမှ COVID ဆေးရဆိုလို့ရှင်တော့အိန္ဒိယမှာထုတ်တယ်ဒါပေမဲ့တကယ်တော့ Oxford AstraZeneca ဆေးရောပဲအိန္ဒိယမှာထုတ်လုပ်တာဖြစ်ပါဒီဆေးအနေနဲ့ကျန်းမာဆိုးရတဲ့ဒီ side effect ကြီးတော့သူကစမှာမတွေ့ခဲ့ပါဘူး။ဒီမှာထိုးတဲ့နေရာမလာတာခဏရောင်းမယ်ရှားနိုင်တယ်ကိုလက်ခိုက်ချေတာသက်သားရည်နာဆက်နေပြူရာအန္တရာပေါ့နော်ဒီနှုံးခွေတာဒါတွေကတော့ဖြစ်မှာပဲပေါ့နော်ခါဝယ်ဒီတိုင်းနည်းနည်းအများလည်းဖြစ်တယ်ဥမာခဏနာမယ်ပါရာဆက်တဘောတောက်လိုက်မယ်ဆိုရင်ကြောက်သွားတာပါပဲအဲ့ပြင်းထန်ဆိုးွားတဲ့ဒီဆေးမတည့်လို့ပေါ့နော်ရုပ်ပြည့်တွေးလန့်လာဖြစ်ပြီးတော့ရုပ်ပြည့်ဝုန်းဆိုးပြုတ်ကျပြီးတော့ဥမာရှောက်ရတယ်ပေါ့နော်ဒါအနေနဲ့ရှိတာမျိုးတော့ဒီကောင်ကလေးမှအမြဲနေပါသတ္တမတယောက်ကနေသတ္တိမတယောက်ပေါ့နော်သတ္တမျိုးကဒါပေမဲ့အဲ့လိုဖြစ်ရင်ကျွန်တော်တို့ကအချိန်ကြီးကနေတော့ပြင်ဆင်ထားပြီးသားဖြစ်ပါအဲ့တော့ရေရွေးွေးထူခံမှုကောင်းမှာအဲ့ဒါရမယ့်အကျိုးကအများကြီးရှိရတဲ့ဖြစ်ပါ
ဟုတ်ကဲ့ဆရာကြီးခုနကဆရာပြောတဲ့ဒီယောဂလက္ခဏာတချို့ပေါ်ကောင်းပေါ်လာနိုင်တဲ့အတွက်ပေါ့နော်ဆရာခုနကတော့အချက်ပြတော့ဒီပါရာစီတမော
ဟုတ်ပါ
တောက်ထားလိုက်ရင်အဆင်ပြေတယ်ပေါ့ဆရာနော
်ဟုတ်ကဲ့ပေါ်ဖြစ်မှာတော့ရချိုးတောက်ဖို့ရလို့ဟုတ်ပါဖြစ်မှာတော့ပါကိုယ်လည်းခိုင်မှာတောက်ရတယ်နော်ရှားမှာတော့ကိုယ်လည်းတရားနာတာဖြစ်လို့ခုနကကျွန်တော်ပြောသလိုပေါ့နော်ပါရာစီတမောထောက်လို့ရပါတယ်ဒီရကနာကိုလေ့ကျင့်ဖို့မူတည်တော့တရားအခွဲပေါ့နော်။တရားဒီလေသူများနဲ့ငယ်နေမှာပြေးပါ။ကျန်တာတော့လာယူဖို့အဲ့ဒီနေရာမှာထိုးတဲ့နေရာမှာတိတ်တာရေခဲတင်လုပ်လို့ရပါလေ။ဒါတင်မှုတွေလည်းပါရာစတမောရတော့။ညာတော့ကျန်တော့24နာရီပါပဲ။24နာရီတုန်းကတော့ပါရာစတမောကတော့ရေဝိရပြောလို့ရှိရင်4နာရီ6နာရီပါတစ်ခါပြန်တော့လို့ရတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အဲ့ဒီနေ့မှာရောဆရာကြီးဘလို့ကျူပြီးတော့ပြင်ပြီးတော့သွားထုတ်ခံတယ်လေ
ကျူပြီးပြင်ဆင်ဖို့ကတော့ကိုယ့်ရဲ့ဈာမကြီးကို check လုပ်ပါနော်မသွေးလို့တွေပါရှိတယ်လို့သွေးချိန်တာတွေပါလောက်ပါပြီးတော့ကြတော့ဟိုအရင်သတိထားထိုးရမယ့်ဟာပေါ့နော်မထိုးရဘူးလို့ရေးထားတာတော့ကိုဝင်တော်မိခင် note time မိခင်ပေါ့ဒါပါကျွန်တော်တို့ပြန်လဲစဉ်းစားဖို့ရှိပါ note time မိခင်တွေကိုဒုညနိုင်ငံမှာပြန်ထိုးပေးနေပါမယ်သူတို့မှမထိုးတာကအနည်းရှိလို့ပေါ့ဘာလို့ဆိုသူတို့မှသုတေသနလုပ်ထားတဲ့အချက်တွေမပြီးသေးတော့အချက်လက်မပြည့်စုံလေလို့ဖြစ်ပါအဲ့တော့အဲ့ဒီမှာတော့ခေါင်းနာတော့သူပြစ်နိုင်လူကြီးဆိုတော့အပေါ်ပါခေါ်သွားပါလားဘာလို့လူကြီးဆိုတော့ပြည့်ပြင်ယောဂကလည်းပြစ်နိုင်တာပေါ့ပေးထုတ်ပြီးမှတိုက်တိုက်ဆက်နိုင်ဖြစ်တာတွေပြစ်နိုင်တယ်ပေါ့နော်စားတော့ဒီကလည်းအချိန်မှစားပါလားကောင်းပါဟု
တ်ကဲ့ဆရာအဲ့တော့အခုထိုးခံမဲ့သူတွေအနေနဲ့ကြိုတင်ဆက်တယ်ပေါ့လို့မလားဒါမှမဟုတ်ဒီကျမကြီးဦးစီးဌာနဘက်ကနေပဲသူတို့ကိုဆက်သွယ်ပြီးတော့အကြောင်းကြားပြီးတော့ထုတ်ပေးသွားမှာဆရာ
။ကျမကြီးဦးစီးဌာနဘက်ကဒီထွေဥကိုကူညီတားပြီးတော့ဗောနော်ခုံလုံးကိုအင်ကြီးလူကအင်းစရာတွေခေါက်ခံထားပါ။နောက်တော့ဒီ priority ထိုးတဲ့လူတွေဆိုလည်းသူတို့ဒီ QR code ပါတဲ့စာရက်တွေပေးမှဖြစ်ပါတယ်။အဲတယောက်ချင်း QR code ပေးတာရင်းမဒီလူတွေကိုနောက်တစ်ချိန်မှာအတိပေးဖို့နော်ထိုးတာဗောနော်အဲ့ဒါဒီခုံလုံးကလုပ်ဖို့ရှိပါ
။ဟုတ်ကဲ့ဆရာ။ကျွန်တော်မမေးမိတဲ့နောက်ထပ်အရေးကြီးတာဆရာပြောရှင်းမလား
။အခုတော့ပြောရလားပါလဲဆိုတော့ဒီကဝဲတဲ့သူပြင်းထိုက်ဆိုင်မှုတွေအများကြီးရှိတယ်။ဒါလို့ဆိုတော့ဒီအသက်65နှစ်ထက်မှာတချို့ကအချိန်မီးလေပြနေတယ်။အချိန်မီးနှလုံးသွေးကြောပိတ်တော့ heart attack ရနိုင်တယ်။အဲ့လိုဖြစ်တာတွေနဲ့ဒီကဝဲသေးနဲ့သွားပြီးထိုက်ဆိုင်နေတယ်။ဒါလို့ထိုက်ဆိုင်သွားတဲ့အခါကျရင်ဒါလူတို့ရဲ့ဉာဏ်မှာပေါ့နော်။ကဝဲသေးသူပြီးဖြစ်တာလို့ဉာဏ်တတ်ပါတယ်။ကျွန်တော်နေမျိုးလဲဒါတွေကိုလည်းသတိထားကြည့်နေတာပါ။အဝယ်လေးသူပြီးပါပဲဖြစ်ဖြစ်ဟိုကသူ့ဘာသူချော်လဲလိုက်ကျွန်တော်ကဒီဥစ္စာဒီ AEFI ဆိုရဲခေါ်တယ်ဒီကံဝယ်လေးသူပြီးနောက်ဆက်တွေ့လို့သမ္မတတရားတွေကိုသတင်းပို့ရတယ်တကယ်လို့ပြင်းပြင်းထန်ထန်စေယုံတရားတာသတဲ့အနေရှိတာလဲဆိုလို့ရှိရင်တော့ဒီကော်မတီနဲ့ကိုဖွဲ့ပြီးတော့ဒါစစ်ဆေးပါဒီအဝယ်လေးကောက်လာနော်ထိုးတဲ့ဒီစင်ကောက်လာသူ့ရဲ့ငကောကတိုက်ဆိုင်မှုလားပေါ့နော်ဒါတွေကိုကျွန်တော်ကအသေးချစစ်ကြည့်ရပါသူချင်းကြီးတော့ကျွန်တော်တို့လည်းလည်းတော့ပြောကျွန်မကဝင်လာ5000ကျော်ခုပေးခဲ့ပြီကြာပြီအမှအဲ့လိုပြင်းထန်ဆိုးရတဲ့ဖြစ်ရမှစစ်သေးပါဟု
တ်ကဲ့ကျေးဇူးများကျေးမာရစေ
ကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်မှုအန္တရာယ်ကတိတ်ကြီးနေစေဖြစ်ပေမဲ့အခုကာကွယ်ဆေးတွေကပေါ်နေပါပြီ။ဒီကာကွယ်ဆေးတွေကြောင့်ကိုဝင်းမင်းကကာကွယ်ဆေးထုတ်လုပ်ငန်းဆိုင်ရာဤပညာအဖွဲ့ကဥက္ကဋ္ဌပမောက္ခဒေါက်တာဆောင်းဝင်းကိုမေးမြန်းပြီးတင်ပြပေးခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကတောက်ကြနေမနေ့တိုင်းတင်ဆက်ပေးနေကြတိုင်းရင်းဒေသတွေကအခြေအနေတွေကိုတင်ပြပေးမယ်။တိုင်းရင်းသတင်းလွှာကိုနားဆင်နိုင်ပါပြီ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ တမရောကအာနာသိန်းစင်မှာဖန်စီထိန်သိမ်းထားတဲ့ခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့အန်ဂျီအပြည့်အတိုင်းနဲ့လက်နက်အဖွဲ့ဆဲပွဲကနေတောင်းဆိုလိုက်ပါတယ်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်ပထမမင်းကြီးမောင်ဟာကအန်ယူနဲ့ပတ်သက်မှုမရှိတော့ဘူးလို့ကအန်ယူကထုတ်ပြန်ကြေညာခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာအင်တာနက်လိုင်းတွေပြန်လည်ဖွင့်
nang hong ba chen, the rin we go sang mung net do, tin sap bay toa maba, tamaroga, anna tain sing a dream pansy tain tain tare, nangan kongsong we go, bian lo bepo ne, lashim yaman nangan yap dethana we go, nangan de ga, tain wang ga, guni pi chin bepo, and see a play ya apwari and yin jay longan sing usang apwai, PPST ga, people I lan nyan nia, tai don down so like bare, lashim nangan yi chat tego, in a don pi chin na lemma kan jang, nangan yi dethana we go, in a don pi chin chin mabube, ညင်းချန်တော်နီလာနဲ့တွေ့ဆုံဆွေးနွေးအထေရှားဖို့တိုက်တွန်းကြောင်းနဲ့ညင်းချန်ရေးလုပ်ငန်းစဉ်ကိုNCA လမ်းကြောင်းအတိုင်းရက်တီပြီးNCAS EAO ကဆောင်ရွက်သွားမယ်လို့PPST ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ်။NCA လက်မှတ်ရေးထုတ်ထားတဲ့တိုင်းနာလက်နက်ကင်ဒေါ်လာရေးအဖွဲ့10ဖွဲ့အနေနဲ့လက်ရှိနိုင်ငံရေးပြဿနာအပေါ်ပြည်သူလူထုတရက်လုံးကြုံတွေ့ရတဲ့အဖြစ်အခဲတွ
ပြည်သူများအားလုံးကိုအမြဲတမ်းကြိုးစားပါရစေ။ကျွန်တော်တို့ကတော့ဝင်နေတဲ့ဗဒုံမန်းငိမ့်မောင်ဟာကယန်ယူကနေနှုတ်ထွက်သွားပြီဖြစ်တာကြောင့်ကယန်ယူနဲ့ပတ်သက်မှုမရှိတော့ဘူးလို့ဖေဖော်ဝါရီလ၃ရက်နေ့မှာကယန်ယူကထုတ်ပြန်ကြေညာခဲ့ပါတယ်။ဗဒုံမန်းငိမ့်မောင်ဟာပြီးခဲ့တဲ့2024ခုနှစ်အပတ်ဝင်ဖြစ်ကနေနှုတ်ထွက်ခွင့်ပြုခဲ့တဲ့အတွက်သူရဲ့လုံဆောင်ချက်မှန်သမျှ ကျန်ယူရဖွဲ့စည်းပုံကြီးခံဥပဒေအရအဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခွင့်ပြုခဲ့တဲ့အတွက်သူရဲ့လုံဆောင်ချက်မှန်သမျှကျန်ယူနဲ့မပတ်သက်တော့ဘူးလို့ထုတ်ပြန်ပါတယ်။ကျန်ယူဟာတမတော်ရဲ့အာဏာသိမ်းယူတဲ့လောက်ရက်နဲ့ပတ်သက်ပြီးဆန့်ကျင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တာကြောင့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှပါဝင်တဲ့ပဒုမန်းငိမ့်မောင်နဲ့ပတ်သက်ပြီးအတိပေးထု
ဖေဖော်ဝါရီလနေ့ယနေ့ညနေပိုင်းမှာပြန်လည်လွတ်မြောက်လာကြပါတယ်အခုလွတ်မြောက်လာသူတွေကတော့ပြည်နယ်ဝန်ကြီးချုပ်ဦးညီပုမြတ်ဆက်စမုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စာနဲ့လူမှုရေးဝန်ကြီးဒေါက်တာချမ်းသာတို့ဖြစ်တယ်လို့စစ်တွေမြို့ခံ NLD ပါတယ်သူတို့ကိုတမတော်ကအာနာသိန်းနဲ့နေကဝန်ကြီးချုပ်ဦးညီပုပြည်နယ်လွတ်တော်ဥက္ကဋ္ဌဦးကျော်စံနာရတိတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝင်းနဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဒေါ်တင်လိုင်အတွင်းရေးမှူးဦးသူရင်ထွတ်တို့အပါအဝင်လူတချို့ကိုခေါ်ယူထိန်းသိမ်းခဲ့တာဖြစ်ပါတယ်ဖြစ်ပေါ်လာတရက်နေ့ကလက်ရှိအာနာရအစိုးရထံကနေတမတော်
chang, kang kwete lu chin yu rata u sien evka piosu lai pare, nengan do dam dane nengan do taimin kan boku o pawen, dam do ka pansi tenin tare boku a longu le, chun chem si amyan song pian lu pepo, le si pipo ni de gisa ye ye tuku, desan de su ya pwe di di ga nyin chan swa si san yin na pi sha song yu ja pu sien evka tai tun ta pare.
ในงานดอตมระอูเวียนเนี่ยในงานดอไตเป็นคันปกกูดออซันสุจิปาเวนเอ็นเอลดีปาร์ตี้ก้องส่องฤปิเนเนี่ยต้ายเดดาจีกวุ่นจี้ชุบฤดิโมคราซีเอเยลุชาตุฤเนี่ยอโซยะอภเวนลุกูตํารอกพันซีเท็งเต็งทาบีในงานดออานาโกเต็งอยู่ไล่เดอโปอทุโซยเยมีบีญะมะในงานเยอนาคตอั่วปูปัมมุผิดปอนี่เดลุพอปะทาบาเดตํารออนีเนี่ยพันซีเท็งเต็งทาดูอาลุงกูชื่นฉะมะชิลุเปบีในงานเยปะตะนาอะยะยะกูญิ้นชั้นซัวต้วยส่งซวยนุยอะเพชาพูอะเลเนี่ยต้องสู
်။အခ ခုတည်င်းလွားတွေကို select တင်ဆက်ပေးသွားမှာပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စစ်ရေးတင်းမစဉ်ကာလကအင်တာနက်လိုင်းပိတ်ဆို့မှုကြီးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာမနေ့က 4G အင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးလိုက်ပြီးဖြစ်ပါတယ်။ဘလို့အခြေအနေတွေကြောင့် 4G အင်တာနက်လိုင်းကိုရက်ကိုပြန်ဖွင့်ပေးလိုက်တာလဲဆိုတာကိုကိုရောဘက်ကစူးစီးထားပြီးနိုင်ငံကတင်ဆက်ပေးချပါတယ်။
ဒီခိုင်ပြည်နယ်ခုံမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာအစိုးရကကာလချေကြာပိတ်ဆို့ထားတဲ့ 4G အင်တာနက်လိုင်းကွန်ရက်ကိုသမ္မတကနိုင်ငံတော်အာဏာသိမ်းယူပြီးနောက်တည့်ရက်ဖေဖော်ဝါရီလ2ရက်နေ့တကောင်ရံချင်းကစပြီးပြန်ဖွင့်ပေးလိုက်ပြီလို့ဒီခိုင်ပြည်နယ်ခြေဆိုင်နေရင်ကြရာသတင်းဌာနအဒီတာကိုမန်ယူကျော်ကပြောပါတယ်။
ည7:59အဲ့လောက်မှရပါလေ။စနစ်လောက်မှပေါ့နော်။အရင်ကဒီတိုက်ပွဲချစ်တဲ့မြို့နယ်ရှိခုကိုပိတ်ထားတယ်မလားသူတို့ကဲအဲဒီမှာတိုက်ပွဲချစ်တဲ့မြို့နယ်ရှိခုကိုပိတ်ထားခဲ့တယ်ဒါပေမဲ့ခုကိုမောင်တော်ကိုကြာတော့ကိုကြီးတင်ဖွင့်ပေးခဲ့တယ်ကျန်တဲ့ခုနှစ်ခုကိုတူးကြီးပဲပေးခဲ့တယ်လေသူတို့ကအဲဒီမှာအဲဒီတူးကြီးဖွင့်ပေးထားတဲ့ခုနှစ်မြို့ကိုအခုကကိုကြီးတင်ပေးလိုက်တာ
ဖေဖော်ဝါရီလ၁ရက်နေ့ကတပ်မတော်ကနေနိုင်ငံတော်အာဏာကိုသိမ်းယူလိုက်ပြီးနောက်မှာရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာအင်တာနက်လိုင်းပိတ်ဆို့မယ်ဆိုပြီးသတင်းတွေပေါ်ထွက်လာချိန်မှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာ 4G အင်တာနက်လိုင်းပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နေရင်ကြရာသတင်းဌာနအေဒီတာကိုမန်ယူကျော်ကအခုလိုသုံးသပ်ပါတယ
်။အခုကဒီမြန်မာဘက်ကလည်းသွားနေပြီဆိုတော့အဲ့မှာတက်ကလည်းရေကောက်ပွဲလုပ်ဖို့အတွက်ဟို NLD ဆွာလက်ထက်ကလေးကနေတောင်းဆိုရတယ်လေ။ဆက်တက်ရောဒီမြန်မာဘက်ကရောအဲ့မှာလုံးလုံးရေးသိနေနေပါပြီဆိုပြီးတော့အကြောင်းပြချက်နဲ့ဒီရေတော့ပဲလို့တောင်းဆိုရတယ်ဒီ data ခံတူလူလူဓာတ်တွေလည်း data ခင်တွေကတည်နေနေပါပြီတိုက်ပွဲလည်းမရှိတော့ဘူး internet line နဲ့ပြန် print ပေးနေပါပြီဆိုပြီးတော့တောင်းဆိုရတာရှိပါတယ်ဒါပေမဲ့ NLD ဆိုတာကတော့လက်မရှိခဲ့ပါလေအခုတော့ဆီယနာတင်ပြီးရအောင်တမတော်ကပြန် print ပေးလိုက်တာကတော့ဒီကျွန်တော်တို့ data တွင်တိုက်ပွဲတွေအေးနဲ့တမတော်တို့ရဲ့ငင်းငင်းအလားလားပူပြီးကောင်းလာတယ်လို့ပဲကျွန်တော်ယူဆကြည့်ပါတယ်
ချင်းပြည်နယ်ပလောဝမြို့နယ်မှာ 4G အင်တာနက်လိုင်းပြန်ဖွင့်ပေးလိုက်ပြီဆိုပေမဲ့လိုင်းတက်လာကြလိုက်ဖြစ်နေပြီသတင်းတွေဖတ်ရှုဖို့အဆင်မပြေသေးသလိုဖုန်းလိုင်းလည်းပြတ်တော့ဖြစ်နေတယ်လို့ပလောဝမြို့ကစေသားခံမျိုးလူမီတူးကပြောပါတယ
်။ဒါနဲ့ရပြီ။ဒါမှန်ဟောလည်းလိုင်းကတိတ်မကောင်းဘူးတခါတည်းလိုင်းကျလိုက်တခါတည်းပေါ်လိုက်အဲ့လိုနေတယ်။သတင်းတွေတချို့ကတိတ်ခက်လို့မရတာ။ခုဖုန်းလိုင်းတော့မပြတ်တော့ဖြစ်ရရဲ
့။ရခိုင်တပ်တော်အင်းနဲ့သမတော်တို့စိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မောင်တော်ဗူဒီတောင်ရတိတ်တောင်ပုံရုံကြောက်တော်မြောက်ဦးမင်းပြမြေပုံမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့မှာပြီးခဲ့တဲ့2019ခုနှစ်ဇွန်လ23ရက်နေ့ကစပြီးတော့ 4G အင်တာနက်လိုင်းကိုအစိုးရကပိတ်ပင်ခဲ့တာဖြစ်ပါတယ
်။ဆက်ပြီးတော့ဖေဖော်ဝါရီလ1ရက်နေ့ကတက်မတော်ကနေအာဏာသိမ်းလိုက်တဲ့အပေါ်တိုင်းသားတွေနဲ့အစိုးရတို့ကြားတည်ဆောက်နေတဲ့ငြိမ်းချမ်းရေးကိုထိပါနိုင်မလား NGA ပြတ်ပြားနိုင်တဲ့အစဉ်ရောက်နိုင်မလားဆိုတာကို PNLO နိုင်ကလည်းဖြစ်ဥရပညာရှင်လည်းဖြစ်တဲ့ဗမူးကြီးခေါအုပ်ကနဲ့ဆက်သွယ်မေးမြန်းချက်ကိုနမ်ဟောင်းကနေစူးစီးတင်ဆက်ပေးထားပါတယ်
တမရော်ကနေလက်ရှိအာနာသိမ့်မှုနဲ့ပတ်သက်ပြီးဗိုလ်မှူးကြီးခွန်အုပ်ကကအခုလိုစပြောပါတယ
်ဒီအာနာသိမ့်နေဆိုတာဒီဇဲအစိုးရကိုဖန်ဆီးထိပေးရတယ်ဒီဇဲလွတ်တော်ကိုဖျက်ပေးရတယ်ဒီဇဲဖွဲ့စည်းပုံခြေကောင်ပတိကိုဖျက်ပေးရတာဒီပုံမျိုးလုံးမှအာနာသိမ့်နေပြောတာအခုကတော့ဒီဇဲဖွဲ့စည်းပုံကိုလည်းဆက်သုံးနေမယ်လွတ်တော်လည်းတပိုင်းတစားဖြစ်ကြိုက်ပြန်ဖွင့်ပေးမယ်အစိုးရကလည်းအားလုံးမဖမ်းမနဲ့ကိုကြိုက်တဲ့လူကိုဓာပြအစိုးရပုံမျိုးဓာပြသမ္မတပုံမျိုးပြန်လုပ်မယ်ဆိုတော့သူ့ပြင်ပြောင်းလဲရေးလုပ်တယ်လို့ပြောလို့ရတာပါဗျာအနာသိမ့်တာတက်စားရင်အစိုးရအုပ်ချုပ်ရေးဘိုင်းကိုပြုပြင်ပြောင်းလဲရေးလုပ်ဖို့ကြိုးပမ်းတယ်လို့ပြောလို့ရတာပါဒီလိုနေသားတော့
အနာသိမ့်ပြီးတည့်ရမှာပဲငင်းချင်းလုပ်ငန်းစဉ်ဆက်လက်လှုပ်ဆောင်ဖို့ကော်မတီအစ်စ်တရက်ကိုတက်မတော်ကဖွဲ့စည်းလိုက်ပါတယ်ဒီငင်းချင်းရင်းနဲ့ပတ်သက်ပြီးဗိုလ်မှူးကြီးခွန်အုပ်ကကအခုလိုသုံးသပ်ပြောဆိုပါတယ
်ဒီကြိုးပမ်းတဲ့အချိန်မှာတော့ကျွန်တော်တို့တိုင်းပြည်ကိစ္စကနံပါတ်၁ဖြစ်နေတော့ကျွန်တော်တို့ငင်းချင်းရင်းကိစ္စတို့နိုင်ငံရေးဆွေးနွေးပွဲကိစ္စတို့ကတော့အပြီးရောက်ခဏတော့ရောက်သွားမှာပေါ့လေဆက်ချင်းကြည့်တော့ကောင်းတယ်ပေါ်ဖို့တော့မလွယ်သေးဘူးဒါပေမဲ့ NCA ကိုရုပ်ပိန်းတာတော့မဖြစ်နိုင်သေးဘူးဘာကြောင့်လဲ NCA တခုပဲတောက်ပက်ကရောကာချုပ်ပက်ကရောဂုံတိတ်ခါရှိတဲ့လုပ်ငန်းက NCA ထိုးတာတခုပဲရှိတယ်
အပြစ်ရထားတဲ့တိုင်းနာလက်နက်ကင်စဲဖွဲ့ကတော့တမရော်အာနာသိမ့်မှုကိုကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဘာဆက်လုပ်တင်တယ်လဲဆိုတဲ့အကြောင်းကိုတော့ဗိုလ်မှူးကြီးခွန်အုပ်ကကအခုလိုပြောပါတယ
်။လက်ရှိကတော့အာနာယအန်လေဒီအစိုးရရဲ့တမတော်ရဲ့ပြိထိတ်တိုက်ဖြစ်တဲ့ပြိပခါပေါ့။တန်ကြီးမှာအရေးကြီးတဲ့အင်အားကြီးတစ်ခုထိတ်တိုက်ဖြစ်တဲ့ပြိပခါဖြစ်တော့ကျွန်တော်တို့တိုင်းပါလက်နက်ကင်အင်အားတွေကကိုနေရာကိုယ်နေကိုဒီသားကိုအခိုင်အမာပြု
ကိုလူတို့ကိုစောင့်ရှောက်ပေါ်ရပြည်နေနဲ့အခြေခံထိုင်မောင်းပြောပြီးတော့အခြေအနေစောင့်ကြည့်ပေါ်ဖေဖော်ဝါရီလတရနေ့တနင်္လာနေ့မှာပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတရုံးကအမိန့်ကြေညာစာအမှတ်၁မြန်ဆောင်၂၀၂၁နဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုသမ္မတကကွယ်ရေးဦးစီးချုပ်တာအာနာလွဲပြောင်းလို
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
တမရောကအာနာသိန်းစင်မှာဖန်စီထိမ့်သိမ်းထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့နဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံတကာအတိုင်းအဝိုင်းကကူညီဖြေရှင်းပေးဖို့ NCA အပြည့်ရတိုင်းသာလက်နက်ကင်အဖွဲ့စေဖွဲ့ကနေတိုက်တွန်းတောင်းဆိုလိုက်ပါတယ်စစ်တပ်ကနေထုတ်ပြန်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှနာမည်စီရင်ပါဝင်တဲ့ဗဒိုမန်းငိမ့်မောင်ဟာ KNU ကနေနှုတ်ထွက်သွားပြီဖြစ်တာကြောင့် KNU နဲ့ပတ်သက်မှုမရှိဘူးလို့ KNU ကထုတ်ပြန်ကြေညာလိုက်ပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တောက်ကြံနဲ့မနက်ခင်းအပတ်စဉ်ကဏ္ဍတွေကတိုင်းသားဒေသတွေကအခြေအနေတွေကိုတင်ပြပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြကြတာပါ VOA မြန်မာပိုင်းအစီအစဉ်တွေကို VOA American အသံ Internet ဆန်းနေတော့ www.burmese.voanews.com မှာအချိန်မီပြန်လည်နားဆင်နိုင်ပါတယ် email ကနေတဆင့်ဖြန့်ဝေပေးနေတဲ့ VOA News Letter ကိုလည်း subscribe လုပ်ထားကြဖို့အတွက်သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကပြောပြပေးမှာပ
ါဒီမှာစစ်တပ်အနေနဲ့အာဏာကိုဆွံ့လွှတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပါတယ်ဒီမိုကရေစီစနစ်မှာအင်အားစုတစ်ခုကနေပြည်သူတွေရဲ့ဆန္ဒကိုအာဏာသုံးပယ်ချဖို့ဘယ်တော့မှမကြိုးစားသင့်တယ်လို့ယုံကြည်စိတ်ချရတဲ့ယူကော့ဝဲတခုရဲ့ရလဒ်ကိုဖျောက်ဖျက်ဖြစ်ဖို့လည်းမလုပ်သင့်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲကမ္ဘာတဝန်းကမဟာမိတ်မိတ်ဆွေနိုင်ငံတွေနဲ့အထူးတကားပူးပေါင်းပြီးမြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စကိုတုံ့ပြန်ဖြေရှင်းဖို့အရေးအမေရိကန်နိုင်ငံအနေနဲ့ကြိုးပမ်းဆောင်ရွက်နေတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဂျွန်ဆန်ဆွကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်လည်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့အရေးကုလသမဂ္ဂလူကြိုးရေးကောင်စီကတသက်ပရိနေကတညစ်တညွတ်ထဲတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြေညာတာနိုင်ငံတော်တပ်ခံပုဂ္ဂိုလ်ဒေါန်ဆန်းစစ်ကြီးနဲ့သမ္မတဦးမင်းတို့အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တခြားလူပုဂ္ဂိုလ်တွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်လူကြီးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့အထူးပဲစိုးရိမ်မိပြီးဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်လုပေးဖို့လူကြီးကောင်စီအဖွဲ့ဝင်နိုင်ငံအလုံးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့အာဏာသိမ်းမှုအပေါ်တန်ခတ်အရေးယူတုံ့ပြန်နိုင်မှုအတွက်အမေရိကန်သမ္မတရဲ့အမိန့်အာဏာတရားထုတ်ပြန်ဖို့စဉ်းစားဆောင်ရွက်နေတယ်လို့အမေရိကန်သမ္မတရဲ့အမျိုးသားလူကြိုးရေးအကြံပေးဂျက်ဆာလီဗန်ကပြောပါတယ်။သမ္မတအမိန့်တရားထုတ်ပြန်ဖို့အတွက်ဖြစ်နိုင်ခြေတွေကိုပြန်လည်သုံးသပ်နေကြောင်းတိတိကျကျပြတ်မှတ်ထားတဲ့လူပုဂ္ဂိုလ်တွေရောစစ်တပ်ကထိန်းချုပ်ကင်တွယ်နေတဲ့ကုမ္ပဏီအဖွဲ့အစည်းတွေကိုရောတန်ခတ်အရေးယူဖို့ကြိုးပမ်းနေတယ်လို့မြို့သားလူကြိုးရေးအကြံပေးဆာလီဗန်ကကျတပ်ရင်းနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ယူကန်ဒါနိုင်ငံမှာကလေးစစ်သားဘဝကနေ LRA ဖျားသခင်ရဲ့တက်ခတ်ရေးတပ်ဖွဲ့ရဲ့တမုဒူဖြစ်လာသူဒိုမီနစ်ကုံကွန်ကိုဆေးရဇဝဲမှုတွေနဲ့လူသားမျိုးတွေအပေါ်ကျူးလွန်တဲ့ရဇဝဲပြစ်မှုတွေနဲ့အတူ ICC နိုင်ငံတကာရဇဝဲခုံရုံးကကျတပ်ရင်းနေမှာစီရင်ချက်ချမှတ်လိုက်ပါရယ်အသက်၄၅နှစ်ရှိပြီဖြစ်တဲ့အုံကွန်ဟာ2009ခုနှစ်အစောပိုင်းမှာကလေးငယ်တွေတပ်ဖြတ်မှုအပါအဝင်တစ်ဆင်ညစ်ပါမှုတပ်ဖြတ်မှုမရေမှုလိန်ကြုံပြမှုအပါအဝင်အကြမ်းဖက်မှုတွေနဲ့ဆက်နွယ်တဲ့ပြစ်မှု62ခုကိုကျူးလွန်ခဲ့ကြောင်းပြစ်မှုထင်ရှားတွေ့ရှိခဲ့ရတယ်လို့တရားသူကြီးဘက်ထရန်ရှမစ်ကစီရင်ချက်ကိုကြေညာမှာထည့်သွင်းပြောကြားသွားပါတယ
်။ဝါရှင်တန်မြို့တော် VOA American တန်ကန်နေ2021 February 5ရက်တောက်ကြနေမနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းလိုမီတာ2440နဲ့58လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA American တန် Internet ဆာနေတော့ www.burmese.voanews.com မှာလည်းအချိန်မီပြန်လည်နားဆင်နိုင်ပါတယ်။အီးမေးလ်ကနေတဆင့်ဖြန့်ဝေပေးနေတဲ့ VOA ရဲ့ newsletter ကိုလည်းတောတာရှင်တွေ subscribe လုပ်ထားဖို့ဖိတ်ခေါ်အပ်ပါတယ်ရှင်။နောက်ကြနေမနက်ခင်း VOA အစီအစဉ်တွေကို Engineer Daryl Smith ထုတ်လုပ်သူကိုညံဝင်းအောင်လို့နဲ့အတူအစီအစဉ်မူဖြစ်ကျမခင်ဗျတက်ကထုတ်လန့်တာဝန်ယူထုတ်လုပ်ပေးကြတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.